အဲ့တော့ကျွန်တော်ဒီနေ့တာနာတော်နဲ့2558ခုကောဇာတကြီး1396ခုတတင်းကျော်လာပြီနေညဒီဓမ္မအခါတော်နေ့နေတို့နေညဆရာရှင်ကိုယ်တော်မြတ်ကြီးပါရင်တော်လာကလပါလုံးတာဝရီနာနဲ့ဒီမှာအတိမတရားကိုဟောကြားပြီးတော့သူကြီးကိုပြန်လေဆင်းသက်လာတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဘိဓမ္မာကာရောနေပုရဘာရဝံတော်ရင်များဒီတရင်ကျော်လာပြီးနေညာကိုအမြတ်တူတန်ဖိုးတာပြီးတော့ကုလိုကောင်းမှုများပြုလို့ရအခါကာလအနေနဲ့တတ်မှတ်ပြီးတော့တလာခဲ့ကြတဲ့ဘိဓမ္မာကာရောနေပေါ့နော်အဲ့ဒီကနေ့ဦးဇင်းတို့တစ္ဆာရှိရှိကျောင်းနေပြီဓမ္မတရင်ပေါ်ရေးဆိုပြီးတော့တရားကြီးဦးမင်းရွှေဦးဒီမှာကြီးတော်တရားဆုံးမိသားစုတို့ဒီအိမ်မှာဆင်းရဲခြင်းမကြတဲ့ဓမ္မတရားတရားဝဲဖြစ်ပါနေဓမ္မတရားအထူးရှင်တွေတရားကြီးဦးမင်းရွှေဦးဒီမှာကြီးတော်တရားစုတမီးမအင်ဂျင်ရမောမနှင်းဒီရမောဒီမိသားစုရဲ့ဓမ္မတရားကောင်းမှုကိုအကြောင်းပြုပြီးတော့ဒါဒီနေ့ညဆက်တော်ဘုရားရဲ့တရားဒေသနာတော်များကိုနာယုံကြည်ညိုကြတယ်ပေါ့နော်အဲ့တော့ဦးဇင်းတို့ဒီကနေ့ညမနေ့တုန်းကဟောတာတဲ့တရားရဲ့အချက်တဘပပတာအကရဏကုတလတုပသမ္မနာသာသီတံပရိယောတပဏံဣတံဘုရားနာသာသနာဆိုပြီးတော့ကိန္နဝါလူတဲစုမကပွင့်တော်မူကြတဲ့မြတ်တရားအစူစူတို့ဟောကြားတော်မူခဲ့တဲ့အဆုံးအမဩဝါဒအနည်းချုပ်တဘပပတာအကရဏမကောင်းမှုမှန်မြမပြုလုပ်ဖြစ်အောင်ဆောင်ကြရမယ်ဆိုတဲ့အချက်ကိုယ်တော်တုပ္ပတံကကုသိုလ်ကောင်းမှုမှန်မြတ်ပြုလုပ်ဖြစ်အောင်ကြိုးစားကြရမယ်ဆိုတဲ့အချက်သတိတပရိယောတပဏမိမိရဲ့စိတ်ကိုပြုစင်တန်ကျင်အောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အချက်မကောင်းမှုကြောင့်ကောင်းမှုကြောင့်ပြုအောင်စိတ်ကိုဒါအဲ့ဒါမနေ့ကကမကောင်းမှုကြောင့်ဆိုတာနဲ့ပတ်သက်ပြီးတော့အကျေတော်ဦးဇင်းတို့ပြောခဲ့ပါပြီဒီနေ့များကောင်းမှုဆောင်ဆိုတာနဲ့ပတ်သက်ပြီးတော့အတူတူရဲ့ကုသိုလ်ကောင်းမှုရဲ့ပြုလုပ်တဲ့ပြုလုပ်တိုင်းပုံကုသိုလ်ကောင်းမှုရဲ့တတဝါတို့ရဲ့အပေါ်မှာကောင်းကျိုးချမ်းသာကိုပေးနိုင်ဖို့အဲ့ဒီကုသိုလ်ကောင်းမှုကိုသူ့ရဲ့အကျိုးကျေးဇူးကိုနားလည်ပြီးတော့ကုသိုလ်ကောင်းမှုပြုလုပ်ခြင်းလေးပေါ့အောင်တာဝန်ရှင်တို့ဦးစားပေးပြီးတော့ဒီနေ့များပြောသွားဖို့စိတ်ကူးတာပါလေဟုတ်လားအဲ့ဒါဒီကနေ့ညကောင်းမှုဆောင်ဆိုတဲ့အပိုင်းကိုနိုင်ယူကြည့်လို့ရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဆရာရှင်ကိုရောမြတ်ရဲ့အင်မတန်ဤကံကြည်လင်တော်မူတဲ့မဟာကရုဏာကိုဒီဆရာတရားတော်ဆုံးကိုသိတော်မူမြင်တော်မူတဲ့တပည့်ညုတညာဒီလိုသောပညာကိုသောမဟာကရုဏာကိုပင်ညာကိုနှစ်ပါးစုံလို့ခြင်းပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယူတည်မြတ်တို့ရှိခိုးပူတော်ကြအောင်လို့အလုံးစုံဥစီမူပြောအာယုံပြုရရအောင်ကရုဏာတိတနာဟရေယပင်ညာပိသောတာဝိယတ္တမောဟတမံသန္တရမရလောကကေသောဝန္တိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရေယမဟာကရုဏာတော်ဖြင့်ဤမြသောဒီနှလုံးလည်းရှိတော်မူပါပေတသောဒီမြပိသောတာဝိယတ္တမောဟဓမ္မအရဟတမေတိဟုသောအယဝလင်းဖြင့်ဝိသာတိဟုသောမိုက်မောင်းကိုဖွဲ့ခွာတော်မူပေတသောသာလေသောမရလောကကရုံလူနှင့်ပြမတ္တဝါနန္ဒတို့၏ယောတိတံတို့ပလေရုပြုရာတစုရီရောဆရာတခင်လည်းဖြစ်တော်မူပါမိသန်တော်ဂတိဝိမုဒ္ဒံတိဝမနုဿံပိရယနေတိတတေသလာယဇိနာတံတော်ဂတိယောမာလိသူတခင်ကျင့်တော်မူမိသန်တော်ဒုက္ခတံတတဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုယ်တော်မြတ်တော်မူပါမိသန်တော်ဘောရံဒိသာလိယတရားမြတ်ကိုလက်ပေါ်တင်သာဗရမြန်ကဲ့သို့ယတာထေနေတိမြင်ပေတဆရာရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်သောပိညာပရမတ်မှာကိုယောနယ်နှစ်ဖြာဖြစ်ကြပါသောဖရာတိတော်တို့သည် โอเนวนามากายวจีมโนชีวิตตุนีดวาระปนามาสิทุกขายุจูละโสโมหะสิกขุอุญญปาอิญัสวาพะยาရသော်ပြည့်ရဲ့အဆုံးမဆိုတာအရှင်မြတ်ဖြင့်ဒီသာကောင်တရားလို့သာသနာဆိုတာအဆုံးမလို့အဓိပ္ပာယ်ရပါတယ်အဲ့ဒီသာသနာဆိုတဲ့အဆုံးမမှာလည်းပဲဦးဇင်းတို့စေထပရာဒသာသနာအပြစ်အလျော်ဆိုတာဆုံးမတဲ့သာသနာလည်းရှိတယ်အဲ့ဒါကဦးဇင်းတို့ဝိနည်းပိဋကပေါ့နော်ယဟန်တော်ရေကိုဒီအမှုကမပြုတယ်မူဒီအမှုကကြည့်လို့ရရင်ဘလို့အဖြစ်တည်းတင်းရောက်မယ်လို့ခေတ္တနဲ့ပြောမယ်ဆိုတော့ဥပဒေလို့ဆိုကြပါစို့ဒါကိုဦးဇင်းတို့ယထာပတာရသာသနာလို့ခေါ်တယ်။နောက်ဦးဇင်းတို့ယထာလူတော်မသာသနာလို့ကြည့်တယ်။အဲ့ဒါကဘာလို့ဆိုတော့တတဝါတို့ရဲ့အကျင့်နဲ့ဇယိုက်ကိုလိုက်ပြီးတော့ငဲ့ပြီးတော့ဟောတဲ့တရားယထာလူတော်မသာသနာအတုံးတစ်ချက်တော့တုတ်တန်တာပိရိကဟာယထာလူတော်မသာသနာပဲ။ဒီတတဝါကတန်ခိတလို့ရှိတရားအကျင့်ကိုသဘောကျသလားတရားအကျင့်ကိုသဘောကျသလားအလယ်လက်ကိုပဲသဘောကျသလားဘယ်လိုဟောတာကိုသဘောကျသလဲသူရဲ့အကျင့်ကပါလဲသူရဲ့ဇယိုက်ကပါလဲဆိုတာကိုဝေချံဖွဲ့ပြန်ပြီးတော့တတဝါတို့ရဲ့အကျင့်နဲ့ဇယိုက်ကိုလိုက်ပြီးတော့ဟောတဲ့ဒေသနာအမျိုးအစားပေါ့နော်သုတ္တန္တပိရိကနောက်ပြီးတော့ဦးဇင်းတို့ယထာဓမ္မသာရဏာတဲ့အဲ့ဒါကတဘာဝအလျော်စွာဟောထားတဲ့တရားဒေသနာလေးအထူးသဖြင့်အဘိဓမ္မာပိဋကအဲ့ဒီသာသနာပဲ။ဟုတ်ဒီကနေ့အဘိဓမ္မာခါတော်နေ့မှာအဲ့ဒါကိုပြောရရင်တော့တော်တော်ကောင်းမယ်ပေါ့နော်။အဘိဓမ္မာတရားဆိုတာပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကိုဖျောက်ပြီးတော့တဘာဝတရားတွေရဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေအောင်မြတ်စွာဘုရားဟောတာတဲ့ဒေသနာတွေလို့ရှင်းပြမေးနေနားလည်ရမယ်ပေါ့နော်။အဲ့တော့သာသနာကိုဦးဇင်းတို့အဲ့လိုမျိုးခွဲခြားသိကြပြီးတော့ကြားရတယ်ဒီလေ။သာသနာဆိုတဲ့ဇေလုံးလေးနဲ့ပတ်သက်ပြီးတော့ပရိယတိသာသနာပရိပတိသာသနာပရိဝိရသာသနာလို့ပြောတာလည်းကြားမှုရတယ်မဟုတ်လားဒီပရိယတိဆိုတာကတော့မြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတော်တွေပေါ့သံပေးပေါ့ပရိပတိဆိုတာကတော့မြတ်စွာဘုရားဟောထားတဲ့ဒေသနာနဲ့အညီဆန္ဒတဲ့ချမ်းသာမှန်ကိုကြားကြောင်းဒီလံကောင်းတွေကိုလက်တွေ့ချင်းချင်းကြိုးကုပ်အထုတ်တဲ့နေတာလို့ဆိုရပါစို့ပရိဝိရဆိုတာကတော့တကယ်ချင်းချင်းကြိုးကုပ်အထုတ်လို့နောက်ခီးပေါက်သွားတဲ့သဘောနိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့သဘောသာဘုပရိဝေဒာလို့ဒီလိုနားလည်ရ။နောက်ပြီးတော့ဦးဇင်းတို့သာသနာဆိုတဲ့ဇေလုံးလေးနဲ့ပတ်သက်ပြီးတော့ခေါင်းထဲပေါ်လာတာပြောရင်သီလသာသနာ၊တမာရီသာသနာ၊ပညာသာသနာလို့ဒီလိုလည်းပဲတုံ့နှုံးထားတာမတည်ဘူးလား။ရှိတယ်။နော်။အဲ့တော့ဦးဇင်းတို့သို့သောအတုံးလုံးလေးကတော့နည်းနည်းဟိုလူရဲထဲမှာအကြောင်းနည်းမယ်လို့ထင်။ပရိယတိသာသနာ၊ပိပတိသာသနာ၊ပိဝိရသာသနာဒါကအကြောင်းများတယ်။သီလသာသနာ၊တမာရီသာသနာ၊ပညာသာသနာဆိုတာဒါလည်းအကြောင်းများတယ်။ယထာပတာရသာသနာအပြစ်အလျော်စွာသုံးပါရဲ့ဝိနည်းပိရိကဒီသာသနာ။ယထာနုလောမသာသနာတတဝါတို့ရဲ့အကျင့်နဲ့ဇယိုက်ကိုလိုက်ပြီးတော့ဟောတဲ့အဆုံးအမဒေသနာတို့ဒီတန်ခါတုတ်တန်တာပိကတ်။ယထာဓမ္မသာသနာတဘာဝအလျော်စွာဟောထားတဲ့အဆုံးအမဆိုတာကြတော့နည်းနည်းလေးကြားဖို့နာဝအကျိုးလိုမျိုးလေးကြတော့လဲကောင်းနေမယ်ပေါ့နော်။ဒါလည်းပဲမှတ်သားကြရပါမယ်။အဲ့ဒီလိုသာသနာတော်အဆုံးအမမြတ်စွာဘုရားရဲ့ဒီပိသနာတော်ကြီးရဲ့အနှစ်ချုပ်လို့ဆိုရမယ်ဒီတရားကထားလေးနော်မနေ့ကပါတယ်တော့မကောင်းမှုဆောင်ဒီကနေ့တော့ကောင်းမှုဆောင်အဲ့ဒီကောင်းမှုဆောင်ဆိုတာနဲ့ပတ်သက်ပြီးတော့ကောင်းမှုဆိုတာဘယ်လိုသဘာဝတရားမျိုးလဲဘယ်လိုအစွမ်းတည်းရည်ရှိတာလဲအဲ့ဒီကောင်းမှုရဲ့အကျိုးစီးဆုံးကိုသိမြင်နားလည်မှုအကြီးလေးလေးအဲ့ဒီကုသိုလ်ကောင်းမှုကိုပြုကျင်စေပောက်လေလေဆိုတာလေးကိုအခြေခံထားပြီးတော့ဒီကနေ့ညဦးဇင်းတို့ကောင်းမှုဆောင်ဆိုတာလေးကိုပြောပါမယ်ဟုတ်လားအဲ့တော့ကောင်းမှုဆိုတာနဲ့ပတ်သက်ပြီးတော့ကုသလနော်ကုသလဆိုတဲ့ပါဠိစကားလေးကိုဒါကောင်းမှုလို့အဲ့ဒါလိုပမာမှုပြုထားတာဒီကုသိုလ်ဆိုတဲ့ကုသလဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့ဒီမှာကျမ်းစာနေထဲမှာ ုတလအနာဝိဇဒုက္ခဝိပါကလက္ခဏာကုတလဆိုရဲကုတုဆိုတာဘာလို့ပြောတာတော့ဆိုတော့အနာဝိဇဒုက္ခဝိပါကလက္ခဏာအပြစ်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုပေးတဲ့သဘောရှိတဲ့တရားတွေလို့အဲ့လိုအဓိပ္ပာယ်ဖွင့်တာကုတုရဲ့သဘောလက္ခဏာဘယ်လိုရှိလဲလို့မေးရင်အဲ့ဒီနှစ်ချက်ကိုအဓိကထားပြီးတော့ပြောရရမယ်ပေါ့ကုတုမှန်လို့ရှိရင်အနာဝိဇအပြစ်ကင်းတဲ့သဘောရှိတယ်ဒုက္ခဝိပါကကောင်းကျိုးချမ်းသာကိုပေးတဲ့သဘောရှိတယ်။ကိုလုံးလိုက်တဲ့အတုံးဟာအဖြစ်ကင်းသလား။ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အစွမ်းတတိရှိသလားဆိုတာကိုကိုယ်တိုင်ထိုက်တဲ့ဉာဏ်ရှိမယ်ဆိုရင်ဒါလည်းပဲသိနိုင်မှာ။နော်။ဒါကြောင့်ဒီတဲ့ဘောင်းတောင်လည်းကုသိုလ်ဆိုတာပါလေလို့မေးရင်အဖြစ်ကင်းတဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အလုံးများအပြောများအတွေးများလို့ပြန်ပြီးအလိုနားလည်ရမှာ။အဲ့ဒီကုသိုလ်ကောင်းမှုတွေဟာပြုမယ်ဆိုလို့ရှိရင်ကိုယ်ကတော့ကောင်းမှုနဲ့တန်တဲ့ကောင်းကျိုးချမ်းသာကိုတေချာဖို့ဖြစ်စေမှာပဲဒီနေရာမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုကိုဘာကြောင့်ပြုကြလို့တိုက်တွန်းရတယ်လို့မေးရင်မျိုးမျိုးလိုချမ်းသာဒုက္ခတို့ဖြင့်ပြည့်စုံစေခြင်းလို့ပါလို့အဲ့လိုအထင်မြင်တော့ဖြေတတ်ဖို့လိုမယ်ဘာကြောင့်ကုသိုလ်ကောင်းမှုတွေကိုပြုဖို့မြတ်စွာဘုရားကသုံးမရတာတော့တိုက်တွန်းရတာတော့လို့မေးရင်မျိုးမျိုးလိုချမ်းသာဒုက္ခတို့ဖြင့်ပြည့်စုံစေဖို့ချမ်းသာဒုက္ခဆိုတာလည်းအမျိုးမျိုးရှိတာလေဒီနေ့အဲ့ဒါတရားရဲ့နောက်ပိုင်းမှာပါလိမ့်မယ်เนาะအဲ့တော့ဒီနေ့မှာကုသိုလ်ဆိုတာအကြောင်းတရားဖြစ်တယ်ချမ်းသာဒုက္ခဆိုတာအကျိုးတရားဖြစ်တယ်ကုသိုလ်ဒီဟူသောအကြောင်းတရားနဲ့ကျင်းပြီးတော့ချမ်းသာဒုက္ခဒီဟူသောအကျိုးတရားမရနိုင်ဘူးဒါကြောင့်ချမ်းသာဒုက္ခဒီဟူသောအကျိုးတရားကိုအလိုရှိကြရင်ဒကာမတို့ဦးဇင်းတို့တရားကုသိုလ်ကောင်းမှုဒီဟူသောအကြောင်းတရားကိုပြုလုပ်အထောက်ကြဖို့မလိုဘူးလားဟုတ်တယ်အဲ့လိုကုသိုလ်ကောင်းမှုတွေဟူသောအကြောင်းတရားကိုပြုလုပ်ဖို့ကြိုးစားတဲ့နေရာမှာလေကုသိုလ်ကောင်းမှုရဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်ပုံတွေကိုသင်ပြပြည့်နားလည်ထားမယ်ဆိုရင်ပို့ပြီးတော့စိတ်အားထက်သာစွာပြုလုပ်နိုင်တဲ့အခြေအားကိုရနိုင်တယ်။ဒါကြောင့်ကုသိုလ်ကောင်းမှုတွေရဲ့အကျိုးကျေးဇူးတွေကိုဥဒ္ဒေတို့ပြောဖို့လိုလိမ့်မယ်။ဒါပေမဲ့လည်းများစွာလေ့လာဖို့လိုမယ်ပေါ့။ဒီနေရာမှာကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုဆိုတာဘယ်လိုချမ်းသာဒုက္ခတွေကိုဖြစ်စေနိုင်ပါလဲဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ပြောစရာအလွန်ကောင်းတဲ့သုတ်တံကတော့ခုတ္တကပါဌာပါဠိတော်မှာလာရှိတဲ့ဓိဋ္ဌိတန္တာသုတ်တံပဲ။အဲဒီဓိဋ္ဌိတန္တာသုတ်တံကိုတချို့ပညာရှိဆိုရည်တွေကပိဋကတ်တုံ့ပုံရဲ့အနှစ်ချုပ်လို့တော့အဲ့လိုပြောတာရှိတယ်။ဓိဋ္ဌိတန္တာသုတ်တံနဲ့ဒီလေးတာအလုံး90ရာခိုင်နှုန်းလောက်ဇာဝနာဝစီဝိသံသုတ်တံပါဓိဋ္ဌိတန္တာသုတ်တံနိဓိကန္တာဆိုတာကပါတော့ဆိုနိဓိဆိုတာရွှေအိုးပဲ။နော်ရွှေအိုးဆိုတာကကုသိုလ်ကောင်းမှုကိုတင်စားပြီးတော့မြတ်စွာဘုရားဟောတာတဲ့အတုံးအုံလေးပါ။အဲ့ဒီသုတ်တံကိုပြောမယ်ဆိုရင်အဲ့ဒီသုတ်တံဖြစ်ပေါ်လာခြင်းရဲ့အကြောင်းလေးကစပြီးတော့ပြောမှပြည်လုံးလိမ့်မယ်။ဒီလိုမြတ်စွာဘုရားခြေတော်အကြောင်းတဲ့ဓမ္မသတင်းသုံးတော်ဘုရားကလာ။ဒီနေ့တော့တဝိတိမျိုးတွေမှာရှိတဲ့တတိယယောက်ကတန်ဃာတော်တွေကိုဘုရားအမှုရှိတဲ့တန်ဃာတော်တွေကိုတွေ့ရင်ကိုဆုံးနာတဲ့နဲ့ကံရသောဗျာတံဃာပေါင်းများစွာဆင်းရဲပြီးတို့ရင်ကိုဆုံးလာကြ။အဲ့လိုနဲ့သူကဆုံးလို့ကြွေးတယ်ဆုံးကတ်တယ်ပေါ့။ကျေတော်ဗျာရဲ့ဒိဟာနေတန်ပြီးတော့ကြီးညိုပြီးတော့နေတဲ့အခါကိုသလမင်းကြီးကဗန္နာယိကိစ္စရင်းနဲ့ပတ်သက်ပြီးတော့အရေးကြီးဆွေးနွေးတန်နေရရှိတယ်ဆိုပြီးတော့မင်းငယ်တယောက်ကိုအဲ့ဒီတတိကြီးကိုအခေါ်ဆုတ်တယ်။ဒီတတိကတိုင်းပြည်မှာတော်တော်အရေးပါတဲ့တတိလေးဖြစ်နေတဲ့တူပါရဲ့။ဘယင်ကိုယ်တိုင်ကလိုက်ပြီးတော့ဖိတ်ခင်းရတယ်ဆိုတော့အဲ့တော့မင်းမင်းကရောက်လာပြီးတော့အရှင်တတိမင်းကြီးတကယ်မင်းတော်ကတိုင်းပြည်ရဲ့ဘာသာရေးနဲ့ပတ်သက်ပြီးတော့အရေးကြီးဆွေးနွေးတိုင်ပင်ရရှိလို့နန်းတော်ကိုစွာရောက်တော်မူဖို့ဖိတ်ကြားပါတယ်။အဲ့လိုဖိတ်တဲ့အခါကျတော့အဲ့ဒီတတိကြီးကဘာပြန်ပြောရုံဆိုတော့တော်တော်အတိမေပါတဲ့စကားတစ်ခုပြန်ပြောတယ်။ဘာပြောရုံဆိုတော့ဒီပါတဲ့ငါလာခဲ့တယ်။ဒါပေမဲ့အခုလုံးစင်မှာတော့ငါချွေးဦးပြုတ်နေတဲ့အခိုက်အတန့်ဖြစ်တဲ့အတွက်ကြောင့်မင်းခိတခဏလောက်ဆိုင်းပါဦး။မရှိဦးမြုံတံပေးလို့ရှိရင်မင်းတို့မင်းတရားကြီးမျိုးကအကြောင်းလာခဲ့ပါမယ်။အဲ့ဒီတရားလေးပြန်ပြောတာ။သူမင်းကတော့ဘလို့အိဗေပေါက်သွားတယ်ဘလို့နားလေသွားတယ်ဆိုတော့စားရဲမှာမပါဘူး။သူပြန်သွားတော့လည်းဟောမင်းကြီးဟောတတိကဘယ်ချိန်မှနတ်တော်ကိုတွားတယ်ဆိုတာလည်းပဲမတတ်မြင်တာမတွေ့ရ။အဲ့လိုနဲ့ဆုံးဖုံးပြီးပြီဆိုတော့မြတ်စွာဘုရားကအဲ့ဒီတတိကငါအခုရှင်ဦးမြုပ်နေတဲ့အခိုက်အတန့်တွေရှိပါသေးတယ်မကြမ်းခင်ငါလာခဲ့ပါမယ်ပြီးရင်လာခဲ့ပါမယ်ဆိုတဲ့စကားလေးကိုအကြောင်းပြုပြီးတော့ရှင်ဦးမြုပ်နေတယ်ဆိုတာကိုဆက်ပါပြအဲ့ဒီမှာအခြေတင်ဖို့ဟောတာ ဒါဒီစကားကိုပြောတဲ့ဒီတိရဲ့တကြီးတွေးရတဲ့အလွန်မြင်မာတယ်ဆိုတာတော့သိနိုင်။ဒါပြိတ္တုလည်းပဲသဘောပေါက်ပြီးသားပါ။ဒီတိကဘာကိုရည်ရွယ်ပြီးတော့သူ့ကိုယ်သူတူဟာရွှေဥမြုံနေတယ်လို့ပြောတာလည်းဆိုတာကိုလည်းပြိတ္တုသဘောပေါက်ပြီးသား။ဘဝမှာအကြီးအကြီးဆုံးအလုပ်လို့ဆိုရမယ်။ကုသိုလ်ကောင်းမှုများပြုလုပ်နေခြင်းကိုပဲဒါသူ့ကိုယ်သူရွှေဥမြုံနေတယ်လို့ပြောတာ။ဖြစ်ခဲ့တာပြည်ပြုံးကြရေးပိုးလာပြီးရှုလောင်းတာတွေများနေပြီဆိုရင်နောက်အနာဂတ်မှာတခြင်းတွေမှာနောက်တမှုလိုလာတဲ့အခါမှာဩအာဟုအာရံဖြစ်စီဖို့ရှိပြီးတော့ပိုးလာတဲ့စီရင်မွေတွေကိုဥယျာဉ်ရဲ့ထည့်ပြီးတော့ညှုံ့နှံထားတဲ့လေတာရှိရဲ့ပေါ့။နောက်ဒါကိုရှင်ဦးမြုပ်တင်လို့အဲ့ဒီမှာမြတ်စွာဘုရားကဒိဋ္ဌိကန္တတုတ်တံကိုအကျဉ်းတော်ဟောတယ်။ဟောတာကတော့တူအောင်အတ္တမပိုင်းလောကီလူတွေလည်းတော်တော်ပါတယ်လို့ဆိုရမယ်။လောကီလူပါတာကအထူးမဟုတ်ပါဘူးတူအောင်အော်လောကီလိုဦးဇင်းတို့လောကမှာရှင်ဦးမြုပ်တယ်ဆိုတာကဟိုကိုမျောလင့်ထားတဲ့အတိုင်းအနာဂတ်တစ်ခင်းဒီမှာဒီရှင်ဦးဟာကို့အတွက်အောက်ကိုရဖြစ်ခြင်းလည်းဖြစ်နေဖြစ်ခြင်းမှာလည်းဖြစ်နေမတရားဘူးလို့အဲ့ဒါကိုအရင်သားပြောတာ။ဘာလို့လဲဆိုတော့မြုပ်ထားတဲ့ရှင်ဦးတွေကအခက်မတင်လို့ရှိရင်လက်တွေကကို့ကိုမုန်းသေးလို့နေရာရှိတာမျိုးလည်းရှိရတယ်တဲ့။ဆံမြတ်ပါဘုရားကိုယ်တော်ကဟောတာ။ဟုတ်လား။ဒါပြီးတော့ကိုကိုယ်တိုင်ကအမှန်မှန်ပြီးတော့ဘယ်တော့မြုပ်ထားမှမသိလို့လိုတဲ့အချိန်မှာမရတာလည်းရှိရတယ်။ဟုတ်လားပြီးတော့ဒီရှင်ဟောအမျိုးမျိုးသောအကြောင်းကြောင့်ပြည့်စုံမှုတွေပြုံနိုင်နေကိုမျောလင့်ထားတဲ့အတိုင်းကိုအတုံးလိုတဲ့ဈာမအတုံးလိုတဲ့ဈာမနော်ကိုအတွက်အတုံးပြခြင်းမှလည်းဈာမယ်အတုံးပြလို့ရခြင်းမှလည်းဈာမယ်ပေါ့မတေချာဘူးမလျော်ဘူးစိတ်ချရဘူးတေချာဖို့တေချာတဲ့ဈေးရတဲ့စိတ်ချရတဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့ရွှေဦးမြုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒီမှာရွှေဦးအမျိုးအစားတရားဖြင့်ကုသိုလ်ကောင်းမှုအမျိုးအစား၄မျိုးမြတ်စွာဘုရားအဲ့ဒီမှာဟောတယ်။ဟဲ့ရှင်ဦးအမျိုးအစားဘယ်နှမျိုးလုံးများ၄မျိုးတဲ့။ဇတ္တဒါနေနသီလေနတယမေနဓမ္မေနသံမိဒီတုဏိဟိတောဟောဒီအိဋ္ဌိယပုရိတတဝါဟောဒီလောကကြီးမှာယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဟောအတိဉဏ်ရှိတဲ့လူသားမှလို့ရှိရင်ရှင်ဦး၄မျိုးကိုပုပ္ပဝနောင်ရေးအတွက်ရည်ရွယ်ပြီးတော့ပြုလုပ်တော်အပြင်ညှို့နှံတာရမယ်တဲ့။အဲ့ဒီညွန့်နိုင်ရမယ့်ရွှေဦးလေးမျိုးကပါတော့ဆိုတော့ယတ္တဒါနေနာသီလေနာတယမေနာဓမ္မေနာသဒါနရယ်သီလရယ်တယမရယ်ဓမ္မရယ်ဒါနဆိုတာကပိဋကတ်ကိုအရင်တော့အခြေချက်တွင်ပြီးတော့အတိအကျရှင်းလင်းကြည့်အောင်မယ်မထင်ပါဘူးနော်ဒီလိုပိုင်ထားတဲ့ပြည်သူဥစ္စာကိုတပါသောတတ္တဝါကြီးဉာဏ်သာကြီးရှိရှိပြီးတော့ပေးနိုင်ကနိုင်ဝေနိုင်ညှမ်းနိုင်ချုံနိုင်တန်းနိုင်တဲ့သဘောကဒါနလို့ဆိုရပါမယ်နော်နောက်သီလဆိုတာကတော့ကိုယ့်ရဲ့ကာယကံမှုဝစီကံမှုကိုအပြည့်ခဲအောင်တန့်ကျင်အောင်ရှင်းပြအောင်ထင်ထင်ဆောင်ရှောက်တာလူရည်အတွက်ဆိုရင်တော့အဓိကကတော့၅ပါးသီလပါပဲဟုတ်လားတန့်နိုင်တဲ့ရှင်းပါသီလဆောင်ပင်ပေါ့အဲ့ဒါသီလဒီလိုတော့ရှင်ဖို့ဒါနရဲ့သီလရဲ့တတိယမြောက်ကပါလေလို့တန်ရမရဲ့တန်ရမဆိုတာကတော့သူကကိုယ်နှုတ်နှလုံးကိုသူကအပြည့်ခဲအောင်တန့်ကျင်အောင်ထင်ထင်ဆောင်ရှောက်တဲ့သဘောအဲ့ဒါကိုမင်းမဆိုခရကြီးကတော့အလွယ်နာလေအောင်တမာတိလို့ပြရောက်ပြန်။ဟောတန်ရမအရာပါဖို့ကောင်းတယ်။တမာတိတဲ့။နောက်ဓမ္မတဲ့။သုဒ္ဓမြောက်ရှိဦးကဓမ္မဆိုတာကတောင်းချင်တဲ့မာနလုံးဆင့်ပြီးတော့ရေးတဲ့ကမ္မမဟုတ်ဘူး။နော်။ဒါလေးရဲ့မရဲ့ရေးတာတဲ့ဓမ္မ။အဲ့ဒီဓမ္မဆိုတာကအိန္ဒိယ၆ပါးကိုလိမ္မာအောင်ရှင်းပြအောင်သုံးပါလား။ဆိုလိုတာကမြင်ရတာတွေနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်အောင်ထိန်းသိမ်းနိုင်တဲ့သဘောအလွယ်ဦးနော်ကျားရတာတွေနဲ့ပတ်သက်ပြီးတော့အလိုဆန္ဒတွေမကျေတပ်မှုတွေအာရုံရဲ့သဘောကိုအမှန်မသိမှုတွေဒါတွေမဖြစ်အောင်ထိန်းသိမ်းတဲ့သဘောနန်းကျူရတာတွေနဲ့ပတ်သက်ပြီးတော့စားပါရတာတွေနဲ့ပတ်သက်ပြီးတော့တိတိရတာတွေနဲ့ပတ်သက်ပြီးတော့တီးချင်မိတာတွေနဲ့ပတ်သက်ပြီးတော့အလိုဆန္ဒတွေမကျေတပ်မှုတွေမိုင်းမဲမှုတွေမဖြစ်အောင်ထိန်းသိမ်းတဲ့သဘောစောင့်ရှောက်တဲ့သဘောသုံးပါတဲ့သဘောဒါကိုဓမ္မလို့ခေါ်ရင်အဲ့ဒါကိုမေဝံစောကြီးကပညာလို့အကြောင်းကောင်းပြတယ်ဘုဒ္ဓဘာသာပညာကိုပြောတာလို့အကျဉ်းချင်းဆိုကြီးကရှင်းလင်းရထုတ်ပြတယ်။သတိတပေါင်းကြလို့အောင်တို့ရွှေဦးလေးလုံးကိုမိမိတို့နေပြန်တော်ဘောရာအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါနရယ်၊သီလရယ်၊တမာတိရယ်၊ပညာရယ်လို့၄မျိုးရအောင်လား။ရတယ်။အဲ့ဒီ၄မျိုးကိုတမျိုးမျိုးပြုမိရင်အဲ့ဒါအဲ့ဒီမိကိုဟာရွှေဦးမြုပ်လဲရတဲ့နေ့။အဲ့ဒီမြုပ်နှံထားတဲ့ရွှေဦးဟာအလုံးမသိချာပေးကြတယ်။ဟုတ်အကျိုးမကြီးခကြီးမရောက်ပါလားလို့ဘယ်တော့မှတွေးဖို့ကြာမရှိဘူးလုံးမိသားရင်လုံးမိသားတော့အဲ့ဒါပုတ်တန်တာမှဖြစ်တဲ့တရားဖြစ်တဲ့တရားအဲ့ဒါကိုယ်ပိုင်ဥစ္စာလည်းဖြစ်တယ်ကိုယ်ကိုတရားပေါင်းဆောင်ဆောင်ပေးရတယ်ဖြစ်တယ် အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကသိချာမှုရှိအောင်အဲ့ဒီပစ္စည်းအဲ့ဒီရွှေအိုးရဲ့အကြီးအသေးတွေကိုမြတ်စွာဘုရားအများကြီးဟောတယ်နော်သိမလားလဲကောင်းတယ်လို့အရှင်ကတော့ထင်ပါတယ်နော်အဲ့ဒီရွှေအိုးလေးတုံးကိုသူ့ရဲ့အကြီးအသေးတွေကစောင့်ဟောလို့ဆိုတော့ဧတာတုနိဟိတောဟောတိဧတာနိတိတုနိဟိတောအာရိယောအနုက္ခာမိကောပဟာယကမဏီယေတုဧတာအာရာယကိသတိဟောစံပြောတယ်နော်အဲ့ဒါပြောတာကဆိုတော့ဧတာတုနိဧတာနိတိတုနိဟိတောဒီရွှေအိုးလေးလုံးကိုကောင်းစွာမြှုပ်နှံထားမယ်ဆိုရင်တနည်းအားဖြင့်ကောင်းစွာပြုထားမယ်ဆိုလို့ရှိရင်ဟုတ်တာတာဘုရားရှင်ဒီလောက်ဘုရားရှင်တော်ရီဘုရားရှင်ပညာဘုရားရှင်ကောင်းစွာလုပ်ထားမယ်ဆိုလို့ရှိရင်တဲ့အာဇီယောအနုဂါမိကောတဲ့အာဇီယောဆိုတာသူများကဒါကိုအနိုင်အထက်လူယူလို့အနိုင်ကျင့်ပြီးတော့ယူလို့မရနိုင်ဘူးတဲ့ဘလောက်ကုတ်တဲ့အရှင်ဝါကြီးတို့အစမ်းစရာတာတဲ့လူကပဲဖြစ်ဖြစ်ဒီပြင်ဒီပြင်ပြည်ကြီးတွေကိုအရှင်ဝါသုံးပြီးတော့ယူပါမယ်ဆိုရင်ကိုပေးလိုက်ရပါကိုတကယ်ပိုင်နေလို့ဆိုနိုင်မှုပေါ့ကျွန်တော်ကဒီကုတ်တန်တာမှာဖြစ်တာလေဒီချွေအိုးလေးလုံးကတော့ကိုပြုတ်ထားမိပြီဆိုရင်တော့ဘယ်သူမှကိုကိုအနိုင်ယူလို့မရဘူးဒါကသာပြောနော်အာဇီရောတဲ့သူများကကိုကိုမနိုင်အပ်ဘူးတနည်းအားဖြင့်သူများရဲ့အနိုင်ကိုမခံရဘူးအာဇီရောအနုဂါမိကောအနုဂါမိကောဆိုတာကအရှင်လိုက်တယ်လို့အဓိပ္ပာယ်ရတယ်တစ္ဆာရှိရင်ပေါ့ဗျာကိုယ့်ရဲ့အရေးကကိုယ်နဲ့ဘယ်တော့မှမခွဲလို့မျိုးကိုပြုတ်ထားတဲ့ဒီကောင်းမှုဟာကို့မှာအမြဲတမ်းရှိနေတယ်အရှင်လိုက်တယ်တဲ့အနုဂါမိကဒီနေ့မောင်ကြီးတို့အနုဂါမိကဥစ္စာဆိုတာနဲ့ပတ်သက်ပြီးတော့ပြည်တော်ကျမ်းစာတွေထဲမှာဥစ္စာပစ္စည်းကို၄မျိုးလောက်ပိုင်းခြားပြီးတော့ပြောထားတာရှိတယ်ပိဿတို့လည်းမှတ်သားဖို့မေးခင်ပါတယ်သို့တော့တရားရဲ့အရာတွေလေးပိုးပေါ်အောင်ပြည်တော်ပြောလက်ဆန်းနဲ့ပြောရမယ်နော်ဒီဥစ္စာ၄မျိုးရှိတယ်တဲ့နံပါတ်၁ဘာဥစ္စာလဲဆိုတော့သာဝရဥစ္စာပထမဥစ္စာဆိုတာကရွှေလိုပြောင်းလို့တည်လို့ယူလို့မရတဲ့เนาะအိမ်ချမ်းမြေတွေလေယာမြေတွေเนาะဒါမျိုးကိုသာဝရဥစ္စာလို့ခေါ်တယ်။နောက်ဒုတိယဥစ္စာကသင်္ဓမဥစ္စာတဲ့။သင်္ဓမဥစ္စာဆိုတာကရွှေလိုပြောင်းလို့တည်လို့ယူလို့ရတဲ့ရွှေတို့ငွေတို့ရတနာပစ္စည်းအမျိုးမျိုးဒါကိုသင်္ဓမဥစ္စာလို့ခေါ်တယ်။နောက်တတိယဥစ္စာကတော့အင်္ဂါတမဥစ္စာတဲ့။ဒီဥစ္စာပစ္စည်းကနည်းနည်းလေးအဆင့်အတန်းရှိတယ်။အင်္ဂါတမဥစ္စာဆိုတာကအတ္တမွေးဝမ်းကြောင်းမှုပညာရဲ့တစ်ခုခုကိုကျင့်ကြံခြင်းတက်ရောက်တာတဲ့ဘော။နောက်တော့ပို့ပြီးတော့ရည်တွေးကြည့်လာရင်နော်။အေးအဲ့ဒါကိုယ့်ရဲ့အင်္ဂါခြေလက်နဲ့တူတဲ့ဥစ္စာလို့မြတ်စွာဘုရားသင်စားပြီးတော့ဟောတာ။အင်္ဂါခြေလက်နဲ့တူတယ်ဆိုတာဘာကိုပြောတာလဲ။ကိုယ်တက်ထားတဲ့အတ္တမွေးဝမ်းကြောင်းမှုပညာရဲ့လေတစ်ခုခုကိုပြောတာ။ဘယ်လိုပညာရဲ့လို့မဆိုလို့ဘူးနော်။ပညာရဲ့တစ်ခုခုကိုတက်ထားပြီဆိုရင်တော့အစအဆုံးအရင်အဖြစ်အသေးစိတ်ကျင့်ကြံခြင်းတက်ဖို့ရောလိုမယ်။အစာဆုံးတက်တာလေဆိုတော့ဘလို့တီးတဲ့ပညာရဖြစ်ဖြစ်ကိုယ့်ကိုအတ္တဝန်းကြောင့်မှဖြစ်နေနိုင်တယ်။ဒါကြောင့်ဝိညာဉ်တော်ငယ်ငယ်တုန်းကနှုတ်မလည်းမှုအတ္တစုကိုငဲလို့တော့အမမိညာနဲ့ရင်ဖြန်းကုန်ခြင်းတက်မြောက်ခြင်းကတန်မွေဝန်းကြောင့်ဖြစ်တုံရှောင်း၏တဲ့။ဘယ်တော့မှသာနှုတ်ထဲတိုးနေကြတဲ့တော့မသိဘူး။တော်တော်တော့ကောင်းနေလို့ဝိညာဉ်ယူဆပါနော်။နှုတ်မလည်းမှုအတ္တစုကိုငဲလို့တော့အမမိညာနဲ့ရင်ဖြန်းကုန်ခြင်းတက်မြောက်ခြင်းကတမွေဝမ်းကြောင်ဖြစ်တုံရှောင်း၏ထက်ရှင်းစရာလုံးဝမထင်ပါဘူးနော်အေးအဲ့ဒီလိုမျိုးအတက်ပညာကိုဘာလို့ခေါ်ရောအင်္ဂါတမဥစ္စာတဲ့ကိုယ့်ရဲ့အင်္ဂါခြေလက်နဲ့တောင်တူတဲ့ဥစ္စာဖြစ်စီတဲ့တကယ်ကငါတို့ကခြေလက်နဲ့မဟုတ်ဘူးဟောအလုပ်ချက်ချတာရှိရယ်နော်အဲ့ဒါဘာလို့ပြောရလဲသူတို့ကဘာလို့ညီပဲလဲလဲတော့မသိဘူးဒီမှာတော့အင်္ဂါတမဥစ္စာကိုအင်္ဂါခြေလက်ဆိုတောင်းတာဟုတ်ရဲ့လားနောက်လေးခုမြောက်သရုတ်ရမြောက်ဥစ္စာပစ္စည်းကယခုပြောနေတဲ့ရွှေအိုးလေးလုံးပဲအနုဂါမိကဥစ္စာအနုဂါမိကဆိုတာအဆောင်အတိတ်ပဲပြောရမယ်ဆိုရင်အရှင်လိုက်တယ်အမေလိုက်တယ်ပေါ့အဲ့တော့မြတ်စွာဘုရားကဘယ်လိုဆက်ပြီးတော့ဟောတော့ဆိုတော့ဣတာနိတိတုနိတောအဇိယောအနုဂါမိကောပဟာယကမဏီတုဣတာအာရာယကိသတိပဟာယကမဏီတုအလုံးကိုစွန့်ပြီးတော့တွားရတဲ့အခါမှာဣတံအဲ့ဒီချွေအိုးတွေကိုအာဒါယယူပြီးတော့ကိစ္စတိပေါ်နိုင်နေတယ်။အလုံးကိုဆွံ့ရတဲ့အခါမှာတော့သူ့ကိုကိုယ်ဟာဆွံ့ရမလိုဘူးလေ။ဘယ်တော့အကူရတော့လဲ။ဆရာကြီးတော့ဒီကတော့မှတို့။ဒါကြောင့်ဘဝမှာလောရကျိုးအနတ်ဆုံးအလုပ်တွေကုသိုလ်ကောင်းမှုမျိုးရုံနဲ့။ဒါဦးဇင်းတို့ပိတ္တတို့ဉာဏ်ရှိရင်ရှိတယ်လို့လက်ခံနိုင်မယ်ထင်ပါလား။ဟိုဘုန်းကြီးကစီတိတုတ်ပြီးပြောတယ်လို့တော့မထင်သေးဘူးမဟုတ်လား။ဉာဏ်ရှိရင်လက်ခံနိုင်တယ်ဆိုတော့လက်မခံရင်တော့ညာမရှိတော့ဘာတန်းနိုင်လို့ဟုတ်လားနော်အေးဒါကြောင့်မိသားစုတော်တော်တို့ပဟာယကမဏီတို့ အလုံးကိုဆွန့်ပြီးတော့သွားရတဲ့အခါမှာတော့မဧတံအာရယတိစတိဒီချီအိုးလေးလုံးကိုပေါ်ဟန်ရှိပြီးတော့ပေါ်နိုင်တယ်တတုံမြတ်စွာဘုရားဟောနောက်ပါဆက်ပြီးတော့ဟောလုံးဆိုတော့အပ္ပန္ဒရဏမေယေတံအသောရဟရဏောနိရိဟောဒီချီအိုးဟာတဲ့အပ္ပန္ဒရဏမေယေတံအင်းယေတံတပါးသောသူတို့နဲ့အပ္ပန္ဒရဏလုံးဝမဆက်ဆံဘူးလေကဲသူများနဲ့ဆက်ဆံတယ်ဆိုတာစိတ်ပြည့်စရာကောင်းတယ်လို့အစဉ်တင်ကိုယ်ဆိုကိုယ်ပဲမရှိဘူးလို့လည်းပဲဆိုလိုရအောင်သူများကဝမ်းဝမ်းဆွဲနေကိုကစိတ်တိုင်းမကြစိတ်တိုင်းကြရင်တော်တော်ကြီးပါရဲ့စိတ်တိုင်းမကြရင်ဒါဒုက္ခရောက်တယ်ခုဒီချီဦးလေးလုံးကတော့ပါတယ်တော့ဘယ်သူနဲ့မှမဆက်ဆံဘူးတော်တော်ကောင်းတာအတ္တရဏမင်းကြီးတန်အင်းကြီးတန်သူတော်ကလည်းအတ္တရဏလုံးဝမဆက်ဆံဘူးအသောရဟရဏနိရိယဘလို့အဆုံးတဲ့လူတို့တစ်ခုကလည်းပဲဒါကိုဆောင်ယူသွားလို့မရဘူးအဲ့ဒါဒီဒီဥစ္စာရဲ့တနည်းအားဖြင့်ကုသိုလ်ကောင်းမှုရဲ့မိမိအပေါ်မှာတစ္ဆာရှိဖို့အမတ်ကံကျရှိဖို့ခိုင်မြဲဖို့ကြားတဲ့စကားပေါ့အဲ့ဒီလောက်ခိုင်မြဲတဲ့တစ္ဆာရှိတဲ့ဒီကုသိုလ်ကောင်းမှုဟာကိုယ့်ကိုဘယ်လိုချမ်းသာနေလဲကြိုးကြိုးပြုမှာလေဟောဒီအပိုင်းနဲ့ဆက်ပြီးတော့ပြောစရာလိုလာတယ်နော်အဲဒီလောက်တစ္ဆာရှိတဲ့အမတ်ကံကျရှိတဲ့ကုသိုလ်ကောင်းမှုဟာကိုယ့်ကိုဘယ်လိုချမ်းသာနေမှာလဲဘယ်လောက်ကြီးကောင်းနေမှာလဲအဲ့ဒီချက်ကပိုးပြီးတော့တောင်းအားရစရာကောင်းတယ်မြတ်စွာဘုရားဟောထားတာတပည့်တော်ကတော်တော်ကျောက်ပါပြရဲ့တပိဋိဒဏ်ညာအလုံးကိုတည်တော်မူမြင်တော်မူတဲ့ဉာဏ်ကိုယုံကြည်ကြတဲ့ပုဂ္ဂိုလ်ကြီးပါဟုတ်လားအေးအဲ့တော့မြတ်စွာဘုရားဘယ်လိုစဟောတော်ဆိုတော့ဆမ္မာဒုက္ခကိုဘယ်လိုဖြစ်စီမှလဲဆိုတဲ့အချက်ကိုဘယ်ကစတူတယ်ထင်တော့စိတ်ဝင်စားကြတော့ကောင်းနေတယ်။နောက်ပါပြောတော်ဆိုတော့ဒုဝနာတာတုတ္တရတာတုတ္တန္တနာတုရူပန္တာအာရိပိသပြီးဝါတော့တပ္ပိတိနာလဘတိ။ဟောအဲ့ဒါပါပြောတော်ဆိုတော့ဒုဝနာတာရုပ်အခြင်းလှရရုပ်အခြင်းလှရဆိုတာလူရဲ့အကြောင်းကိုကြည့်ရပြီးတော့ပြောတာဘလို့အကြောင်းကိုသဘောကျတော့ကိုယ်သဘောကျတဲ့အကြောင်းမပြောတော့ဖြစ်တော့ဝါဝါလေးကိုသဘောကျကြမှာပါပဲဟုတ်လားအဲ့တော့သူ့ဝန္ဒတာသူတယောက်ရဲ့ရုပ်ရှင်အကြောင်းဒါကိုပြောတာနော်နောက်သူတရတာဆိုတာကအတန်ကောင်းတာကိုပြောတာဒါကုသိုလ်ကောင်းမှုတွေဟိုတော့ရွှေအိုးကပေးနိုင်နေတဲ့အကြီးအသေးတွေကိုဟုတ်စားပြောတာနော်ရုပ်အကြောင်းကောင်းနေတယ်။ပြီးရင်အတန်ကောင်းနေတယ်။နောက်သူတန်တာနာတဲ့အဲ့ဒါကပုံတံကောင်းနေတယ်။ဟောအသေးစိတ်တော့ကောင်းရဲ့ဆိုတော့လူတယောက်မှအယောင်လေးကြီးလာနေလို့လည်းမပြေးသေးဘူး။နောက်အချိုးဆက်ပြရတယ်ပြေးသေးအောင်မှပိန်လုံးရင်လည်းမကောင်းဘူးဝါလုံးရင်လည်းမကောင်းဘူးပုတ်ရင်လည်းမကောင်းဘူးရှင်ရင်လည်းမကောင်းဘူးဖြူလုံးရင်လည်းမကောင်းဘူးမဲလုံးရင်လည်းမကောင်းဘူးဟောအဖြစ်ဆိုတာအဲ့လိုတွေရှိရအောင်။ကိုယ်ကလည်းတော့သူ့ဝန်တာတာအရှင်းကောင်းမယ်။နောက်သူတန်တာနာပုံတံကောင်းမယ်။နောက်သူရူပါဒတကယ်ကအကြီးလဲလှတယ်ပုံမှန်ကလည်းပဲအချိုးဆက်လည်းအလွန်ကြတယ်ဒါပေမဲ့မလှဘူးဆိုတာလည်းကြည့်လေဟုတ်လားမျက်နှာပေါက်ကဘယ်နာကလိုနေတာတော့ရှိနေသေးတယ်လူတယောက်လှတယ်လို့ကြည့်ကောင်းတယ်လို့ပြောဖို့ဆိုတာကတော်တော်တော့မလွယ်ဘူးဗျာဟုတ်လားဒီချက်နဲ့ပတ်သက်ပြီးတော့စိတ်မကြည်ရင်သိုံသားပြန်တော့ကောင်းတယ်ဒီလူတယောက်လှတယ်ဆိုတာကိုဘယ်လိုအနေအထားတွေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်လိုက်တာတော့အောင်းစရာကောင်းတာကတိောင်းတဲ့တိောင်းတူးနေတယ်ဆိုတဲ့အချက်ဒီလိုလှတယ်ဆိုပြဟိုလိုလည်းဟုတ်တယ်အဲ့ဒါလှတယ်ဟိုလိုလည်းလှတယ်ဆိုပြောကြတာမရှိဘူးလား
ရှိ
တယ်ဘလို့များတိုင်နေတာတော့ဒါကဦးလင်းစင်လာဟာလို့ပြောတာပါဟုတ်လားခုများဆိုပြတာအကြည့်ကောင်းတယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုပ်ရှင်နဲ့ပတ်သက်ပြီးတော့သုံးချက်ပြောတယ်နောက်သူ့ဝန္ဒတာအကြောင်းလည်းကောင်းမှုလို့မယ်သူ့တဏ္ဍာနာပုံတဏ္ဍာနဲ့ကောင်းမှုလို့မယ်သူ့ဥပါဒာအစောပါရာရာဖြည့်ဖြည့်ဖို့အဓိကကသူ့ဥပါဒာဆိုမျက်နှာကိုပြောတာနော်ဒါကောင်းလို့ဆိုရယ်ဟုတ်ကဲ့ဒါကတော့မတော်ဦးရင်တော့ဟိုဥရုရှင်လူသားတိုင်းလူချင်းမမောတဲ့အရာတွေမှာဒါကဟိုကိုစိတ်ကိုလည်းပဲအမှန်တိုင်းကြည့်ဖို့လိုတယ်နော်လူချင်းမလည်းနဲ့မလူချင်းဘူးလို့ထင်သားရတယ်လည်းဒါသိပြီးတော့ဟာမရဘူးလို့ဦးရင်ထင်တယ်ဟုတ်လားအဲ့တော့မြတ်စွာဘုရားကအဲ့ဒီအချက်တွေကိုတပ္ပမေတ္တာလပတိဒီချီဦးကပေးမယ်လို့ပြောတာအတုဝန္ဒတာအခြေကောင်းတယ်သူတ္တန္တနာပုံတန်ကောင်းတယ်သူရူပတာရုပ်ရှင်ကောင်းတယ်ဒါရမကဟုတ်တုတ္တရတာအတန်လည်းကောင်းတယ်ဒါအတန်ဆိုတာလည်းရှိကံကြောင့်ဖြစ်တာတကယ်တမ်းကဒီအတန်ဆိုတာကတော့တရားပြောရရင်တော့လူတိုင်းဖြစ်တာပဲလေသို့တော့ဘယ်နာလေးကနေဘလို့ချိုးပြီးတော့ဘလို့ဩဇာနဲ့ပါပြီးတော့ဘလို့သွားမိုးနိုင်တဲ့အတန်တက်လေသတ္တရောကိုအရေးကြီးတယ်လို့ဦးရင်ထင်တယ်လူယူလို့မရဘူးတော့တရားရှင်မညာခုနေ့တရားဦးရင်ကတေဘုသောဘုရားကြီးရဲ့အတန်ကိုနားထောင်နေတယ်အော်ဘယ်ဘဝကုထုကံနေလဲမသိဘူးလို့ဒါရှင်မမိတယ်နော်ဒါမျိုးကိုလုပ်ယူလို့မရနိုင်ဘူး။ဒါပေမဲ့လို့လုပ်ယူလို့မရနိုင်ဘူးဆိုတာကချင်းချက်တော့ဒါပဲ။ဒီရွှေအိုးလေးလုံးကိုပြုတ်နိုင်မယ်ဆိုရင်တော့ရနိုင်တယ်။အခုမှလုပ်ရင်တော့မရဘူးလို့ပြောတာ ဟုတ်တယ်မဟုတ်လားဒါပေမဲ့အခုလောက်တာရင်တော့နောက်တစ်ချိန်မှာတော့ရနိုင်မယ်အကြောင်းတရားဆိုတာရှင်းဆိုတာဖြစ်နေရမယ်သဘောရှိတာတော့အမှန်ပဲနော်ပြီးတော့အကျိုးတရားဆိုတာရတာဒါပဲကိစ္စမျိုးမဆိုအဲ့ဒီတိုင်းပဲပေါ့လားအဲ့ဒါမြတ်စွာဘုရားကအဲ့ဒါကိုပြောတာသူ့အနာတာသူ့တရတာသူ့တန်တနာသူ့ရူပန္တာအာတိပိစ္ဆာ၄ဝါအာတိပိစ္ဆာ၄ဝါကအာတိပိစ္ဆာအစိုးရရဲ့အစိုးရရဲ့ဆိုတာအယံဤတိတိတေလေးကိုပြောတာတော့မဟုတ်ပါဘူးယံဤတိတိတေလေးအစိုးရရဲ့လက်ခေါင်းပါလေကိုယ့်ရဲ့အတိုင်းဝိုင်းကိုယ်နဲ့ဆက်ဆက်ရမှာကိုယ့်ရဲ့အွန်လာရှိတာကိုပြောရင်ပြီးရဒါလည်းပဲအလုံးမလုံချင်းစရာကောင်းတယ်လို့ထင်မရဘူးဆိုရင်ဒါတော့အခါရခက်တဲ့ကိစ္စနမတရားဓမ္မလို့ဟုတ်လားဒါကြောင့်အာရိပစ္စရဲ့အစိုးရခြင်းပြိဝါရအချမ်းရရှိခြင်းဒါဒီအာလုံးကိုတပ္ပမေတ္တနာလပ်ပြီးဆိုတော့ကပြောရတဲ့ကုသိုလ်၄မျိုးဟာပေးလိုက်မယ်တကယ်ဘယ်ဝါမပေးနိုင်ဘူးဘယ်ရာမှမပေးနိုင်ဘူးအခုလိုကောင်းမှုရဲ့အစွမ်းအသက်တွေကိုစပြောရအဲ့ဒီကစပြောရနောက်ရုပ်ရည်လာတဲ့အတန်ကောင်းတဲ့အစိုးရရဲ့အချမ်းရပေါ်ရင်ဒီကစပြောရဟုတ်လားနောက်ပြီးတော့ဘာပြောတော့ကျွန်တော်ပရိသရိစ္ဆာဣတရိယသက္ကဝတိဒုက္ခံပိယပိညာဒုက္ခဒေဝရိစ္ဆံပိဒိဋ္ဌိတုသဗ္ဗပိဒေနလဘတိဟောပရိသရိစ္ဆာဣတရိယအစိုးရရဲ့ပရိသရေမဲဣကရေမဲနောက်ဆုံးသက္ကဝတိဒုက္ခံပိယစချေဝရေမဲလူစည်းတွေမှာတော့အကြီးကျယ်ဆုံးသောချမ်းသာလို့ဆိုရပါသို့ဒါရမကဝိရေဒေဝရိစ္ဆံပိဒိဋ္ဌိတုနတ်မှာဖြစ်တဲ့ချမ်းသာဒါရမတို့ဦးဇင်းတို့ကိုမမြင်ရလို့ကိုမသိရလို့လောလောဆယ်မသိရလို့ဒါကိုအရင်ကြီးစိတ်ထဲမှာခံစားလို့တော့ရခြင်းမှရမယ်ပေါ့တို့တော့အလုံးကိုတည်တော်မူမြင်တော်မူတဲ့မြတ်စွာဘုရားကတော့လူချမ်းသာဆိုတာနှစ်ချမ်းသာနဲ့နှိုင်းစာလို့ရှိရင်မြေပြားမှာတည်နေတဲ့နှင်းပြောင်းနဲ့သဘုဒ္ဓရာလေးထဲမှာရှိတဲ့ရေလောက်ကွာထားတယ်လို့မြတ်စွာဘုရားဟောတာဒါပေမဲ့လူတွေကတော့ကိုယ့်ဟာကိုယ်တော့အကြီးကြီးထင်တာပါပဲဟုတ်လားဘာသာတိရစ္ဆာန်တွေနဲ့လူတွေနဲ့နှိုင်းစာနဲ့တိရစ္ဆာန်တွေကလည်းသူ့အတူတူကျင့်နေနေတာပဲလေဟုတ်တယ်မဟုတ်လားတို့တော့လူဝိဋ္ဌံချမ်းသာကိုလည်းသိနိုင်တယ်လူချမ်းသာကိုလည်းသိနိုင်တယ်အဲ့တော့တို့ဟာကဘလောက်ကိုယ့်ဟာကဘလောက်လို့လူကသိနိုင်တယ်ဟောနဲ့တည်ကြတော့လည်းပဲအဲ့လိုမျိုးဒကာမတို့စဉ်းစားကြရမကောင်းဘူးလားကောင်းတယ်နော်အေးဒါကြောင့်အဲ့လိုချမ်းသာမျိုးကိုလည်းပဲတပ္ပမေတ္တနာလဘတိဒီရှိဦးလေးမျိုးကကြောက်အောင်ယူပြီးတော့ပေးလိမ့်မယ်လို့မြတ်စွာဘုရားဟောတယ်နောက်ဦးဇင်းတို့မြတ်စွာဘုရားကတခါလဲပေါင်းပြီးတော့ချမ်းသာဒုက္ခကိုတယုံနဲ့ရှုပ်ကြည့်ရတဲ့အခါဟောလိုက်ပြန်တယ်အဲ့ဒါကဘာလို့ဆိုတော့မာနုတိတာသတမ္ပတိဒေဝလောကိသာရတိရာသနိဗ္ဗာန်သတမ္ပတိသဗ္ဗမေတ္တနာလဘတိတဲ့အဲ့ဒီအဲဒီလိုသုံးနေတဲ့ဒီကလုံးလေးကကျန်းကျန်နဲ့လာပြီးတော့ညင်းနေတယ်နော်မာနုတိတာသတမ္ပတိဆိုတာကလူချမ်းသာကိုပြောတာလူဘဝရဲ့ပြည့်စုံခြင်းပေါ့ဗျာသတမ္ပတိရာပြည့်စုံခြင်းကိုတိုင်းရဟောတာမာနုတိတာသတမ္ပတိဒေဝလောကိသာရတိနဗ္ဗဝရဲ့ပျော်မွေ့ရခြင်းရာသနိဗ္ဗာန်သံပတ္တိဟောနိဗ္ဗာန်ချမ်းသာပါလာတယ်။လူချမ်းသာ၊မက်ချမ်းသာ၊နိဗ္ဗာန်ချမ်းသာ။ဒီမှာချမ်းသာဝင်နဲ့ချမ်းသာတဲ့ထည့်လိုက်။ဟုတ်လား။အဲ့တော့လူတွေပြောနေတာကလူချမ်းသာ၊မက်ချမ်းသာ၊နိဗ္ဗာန်ချမ်းသာ။ချမ်းသာဘယ်နှမျိုးလို့သုံးမျိုး။အဲ့ဒီချမ်းသာသုံးမျိုးကိုသဗ္ဗမေတ္တနာလက်မတည်ဟောဒီရွှေအိုလေးလုံးကပေးလိုက်တယ်တဲ့။တရားတော်ပြန်ဟော။နော်။အဲ့ဒီမှာအသေးစိတ်ပြီးတော့နောက်ထပ်ဘာထပ်ပြီးတော့ဟောတာတော့ဆိုတော့နိဗ္ဗာန်ချမ်းသာကိုသောတော်ကလောကီချမ်းသာတွေကအချင်းချုပ်ပြီးပြောလို့ကုန်မဲ့နေဟုတ်လားကုန်မဲ့နေနော်အဲ့ဒါဘာကိုလာပြန်ပြီတော့ဆိုတော့မိတ္တသမ္မာမာဂံပါယောဂီတော်ဝပေယုံစတော်ဝိဇ္ဇာဝိမုတ်တိဝတိပါဘောသဗ္ဗမေတ္တနာလဘတိအဲ့ဒါဟာဘာပြောလို့ဆိုတော့ဒီစီအိုလေးလုံးကိုညှို့နှက်တာလို့ဘဝကောင်းကိုရပြီးအခါကောင်းနဲ့တွေ့ပြီးဟုတ်လားတည့်တည့်ပြောရင်လူဘဝကိုရမယ်သာသနာတော်အဆုံးမြတ်တော်အဆုံးမကောင်းကြီးနဲ့တွေ့ရမယ်အဲ့ဒီလိုအခါမျိုးမှာမိတ္တသမ္မာမာဂံပါမေကောင်းဆွေကောင်းနဲ့ပေါင်းသင်းရတာကိုအကြောင်းပြုပြီးတော့တလုံးချင်းပြည်ပြချာချာနားလည်ခံစားဖို့လိုမယ်ဗျာဟုတ်လားမိတ္တသမ္မာဓမာနမှာမေကောင်းဆွေကောင်းနဲ့ပေါင်းသင်းရတာကိုအကြောင်းပြုပြီးတော့ယောနိတော်ဝပယုံစတော်တယ်တင့်တင့်မှန်ကန်လျော့ပတ်တဲ့အတွေ့နဲ့ရှင်းပြီးတော့ဟောအရင်အရေးကြီးတဲ့အကြီးအကျယ်တစ်ချက်ကိုထပ်ပြီးတော့တောင်းဆိုတယ်လို့ဆိုကြပါစို့နော်လိုလဲဖြစ်မယ်အဆုံးမကောင်းနေနဲ့မတွေ့မယ်ဆိုလို့ရှင်ပါလို့လာတော့မိတ်ဆွေကောင်းရှိဖို့လိုမယ်မိတ်ဆွေကောင်းရှိလို့မိတ်ဆွေကောင်းနဲ့ပေါင်းရတင်းရလို့ဟုတ်လားတကယ်စကားကောင်းတွေကိုကြားရပြီဆိုရင်လည်းယောနိတော်ဝပယုံစတော်တဲ့နှလုံးသွင်းလေးကလည်းမှန်မို့လို့လေသူကပုံတော်အရေးကြီးမယ်လို့ဥစဉ်တင်တယ်ဒါပေမဲ့ဘယ်တင်းကပုံပြီးတော့အရေးကြီးတယ်လို့ဆုံးဖြတ်ဖို့တော့တိတ်မလွယ်ပါဘူးဟုတ်လားမိကောင်းဆွေကောင်းနဲ့တွေ့ရလို့စကားကောင်းတွေဒီလေရှိတာတွေကိုသိရမြင်ရတော့လည်းနှလုံးသွင်းမှားနေမယ်ဆိုရင်လည်းအကျိုးမပြီးအရှင်းကြီးဖြစ်သွားနိုင်လေဟုတ်လားဒါကြောင့်မြတ်စွာဘုရားက မိဒသမဒမာဂမယောဂီတော်ဝပယုံတဲ့တော့မိကောင်းစီကောင်းကြည့်မယ်နှလုံးသားမှန်မယ်ဆိုလို့ရှိရင်တဲ့ဝိဇ္ဇာဝိမုတ်တိဝတိဘာဝတပ္ပမေတ္တနာလဘတိမဲ့ညာဖို့ညာဆိုတဲ့ဝိဇ္ဇာဝိမုတ်တိဝိဇ္ဇာဝိမုတ်တိဆိုတာဝိဇ္ဇာဆိုတာမဲ့ညာကိုပြောတာပါတော့ဝိမုတ်တိဆိုတာကဖို့ညာကိုပြောတာမိဘချမ်းသာကိုအာရုံပြုနိုင်ပြီးဒီအဆင့်အတန်းမြင့်မားတဲ့ဉာဏ်တွေပေါ့နော်အဲ့ဒီဝိဇ္ဇာဝိမုတ်တိကိုဝတိဘာဝတဲ့တော့ဒါတွေကိုကိုယ်ဟာကျန်းကျန်းကျင်ကျင်နိုင်နိုင်နဲ့နဲ့တော်တည်ဖို့ဆိုတဲ့စကားလေးလေးကြားဖို့မယ်ထင်ပါတယ်နော်ဝိဇ္ဇာဝိမုတ်တိဝတိဘာဝတပ္ပမေတ္တနာလဘတိအဲ့ဒီလိုမဉ္ဇဉ်ပုံဉ္ဇဉ်ကိုရနိုင်တဲ့အနေအထားမျိုးကိုရောက်အောင်ဒီရွှေဦးလေးလုံးကပေးလိုက်မယ်တဲ့ဟောလာရင်တော့ဒီကိစ္စမှညာဒါပေမဲ့ဉ္ဇဉ်ပုံဉ္ဇဉ်ကိုရဖို့အတွက်တော့ဘာကိုစိုက်ထုတ်ဖို့လိုမလို့မိကောင်းစေကောင်းကိုပေါင်းတင်တတ်ဖို့လိုမယ်ပေါင်းတင်ရပြီဆိုရင်လည်းနှလုံးသွင်းတွေကိုမှန်ကန်အောင်တက်မှတ်အောင်ထားတတ်ဖို့လည်းလိုမယ်နော်အေးအဲ့လိုမျိုးကြိုးစားမယ်ဆိုလို့ရှိရင်မဉ္ဇဉ်ပုံဉ္ဇဉ်ကိုရပြီးတော့တန်တရားဝေခြင်းရကဟောလွတ်မြောက်ရမယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားကထပ်ပြီးတော့ဗာပြောပြန်တော့ဆိုတော့မဉ္ဇဉ်ပုံဉ္ဇဉ်ကိုရတဲ့နေရာမှာလည်းပဲတနည်းအားဖြင့်ဒီရှင်ဦးလေးလုံးရဲ့စွန့်ဤတတ္တိကိုထပ်ပြီးတော့ဘလို့ဟောလို့ဆိုတော့ပရိသတ်တိတာဝိမောဟောဇာဇာသတာဘောကပါရမီပိဋကဘောဓိဗုဒ္ဓဘုံတိသဗ္ဗေဒေနာလဘတိဟောပရိသတ်တိတာဝိမောခဒီတစ်ကလုံးနေလည်းပဲကြားဖို့ရပြီလားမဟုတ်လားပရိသတ်မိတာလေးပါဝိမောကတရားရှိပါဒါကအတွက်အကျိုးကျတဲ့ဉာဏ်ပညာလေးလို့အကျဉ်းဆိုရပါတော့ဟုတ်လားအဲ့ဒါဒီဉာဏ်ရတာတဲ့ဇာသတဝကပါပါပါရမီတဲ့ပဂရိတဝကဘောဓိစုဆိုရမယ်ယိုယိုတောတပံတက္ကရာကအနာဂါယဟနာအဲ့ဒီအနေအထားကိုရောက်အောင်လည်းဒီရှိဦးလေးလုံးကပေးပါဒါကြောင့်သာဟုတ်တယ်ပိစီကဘောဓိဗုဒ္ဓဘုံတိတပ္ပမေတ္တနာလဘတိပိစီကဘောဓိဆိုတာပိစီကဘုရားကိုပြောတာပိဋကဗုဒ္ဓါဆိုတော့ဦးင်းတို့ပိဋကမတိကျထဲမှာပိဋကဗုဒ္ဓါတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့တုတ်တန်တစ်ခုရှိတယ်။ဟုတ်လား။ဣတိကိရိတုတ်တန်လို့ဦးင်းသိတယ်မဲ့အလိုမှတ်ပြီးလဲထင်ပါတယ်။ဣတိကိရိဆိုတာတော့အော်ယတိမျိုးတော်ပေါ့ဣတိကိရိနော်တော့ပိဋကဗုဒ္ဓါလည်းအဲ့ဒီတောင်ထဲဝင်သွားပြီးတော့ပြန်ထွက်မလာတော့အဲ့တော့လူကြီးကကြည့်ပြီးတော့ဟာဒီတောင်ကြီးကယတိတွေကိုမျိုးဝင်ဆိုပြီးအဲ့ဒီတောင်ကယတိတောင်ယတိမျိုးတော်ဆိုပြီးအဲ့ဒါမြတ်စွာဘုရားကအဲ့ဒီတိစီကဗုဒ္ဓရည်ရဲ့ကုန်ကျေးဇူးတွေကိုအများကြီးဟောတာအဲ့ဒီတိစီကဗုဒ္ဓရည်ကိုစစ်ခိုးမယ်အမြဲတလုံးစိတ်ကံကတန်ဖိုးထားမယ်ဆိုအများကြီးကုသိုလ်ရတယ်ဆိုတဲ့အကြောင်းကိုဟောတာတဲ့တုတ်တန်တဲ့ပုံရှိတယ်ဒါပါတော့အဲ့ဒီတိစီကဗုဒ္ဓရည်အဖြစ်ကိုပြုတ်တဲ့တိစီကဗောဓိဉာဏ်ကိုရရင်လည်းဆိုရင်လည်းဒီရွှေဦးလေးလုံးကိုပဲမြုံနိုင်ရရပါတနည်းအားဖြင့်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုကြီးလေးမျိုးကိုပဲသွားအားရှိတယ်လို့အထောက်ကြရမှာဟုတ်လားပြီးတော့ပါတော့ဆိုတော့ဘုရားကိုမေးရခေါ်အထူးအထိတ်ကြတော့ငိုကြောင်းလာပြီဘုရားကိုမေးဆိုတာကတမေညုတဉာဏ်ကိုကြားလို့ဘုရားဖြစ်တဲ့အနေအထားကိုပြောတာဟောဘုရားကိုမေးအဲ့ဒီဘုရားအဖြစ်ကိုလည်းပဲတပ္ပမေတ္တနာလဘတိဒီရှင်ဦးလေးလုံးကပြီးအောင်ပါတဲ့ဟုတ်ရဲ့လားဒါကြောင့်ပြည့်တတ်ပေါင်းတော်တော်တို့ဘုရားဖြစ်အထူးထိတ်ကြတဲ့ဆန္ဒဆိုတာကတော့မရှိတော့ဘူးပေါ့ဟုတ်လားအဲ့ဒါဘုရားနေစားပြောရှင်ရှင်လာမယ်အတန်ကောင်းမယ်ပုံပန်းကောင်းမယ်ဟုတ်လားအဲ့အဲ့ဒါကစာပြီးတော့ပြောလိုက်တာလူချမ်းသာနတ်ချမ်းသာဟုတ်လားအဲ့ဒီမှာတော့သုံးသဘောကဘောဓိနော်သဘောကဘောဓိဆိုလို့ရှင်တို့ကအဲ့ဒါသဘောကမဟာသဘောကတွေလည်းပါဠိစာလို့နားလည်ရမှာနော်ပြီးတော့ပါတော့ပိစိကဘောဓိတမတံဘောဓိတတိယလို့အထွတ်အထိပ်ကျတဲ့ချမ်းသာတိရောက်အောင်ဒီရွှေဦးလေးလုံးကပြီးလိုက်မယ်တဲ့ဟုတ်ရဲ့လားဒါကြောင့်ပိတဘောင်တော်ကောင်းတော်ကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုပြောရင်ကုန်နိုင်ပေါ်ရမရှိဘူးအဲ့မြတ်စွာဘုရားကအဲ့ဒီမိမိကန္နာတုတ်တံမှာအလုံးအတိတ်တွေပါတဲ့ဂါထာတစ်ခုနဲ့ဒီကုန်းချုပ်တယ်ဘယ်လိုဒီကုန်းချုပ်လဲဆိုတော့အေဝံမဟိတိကာဧတံယတိတံပုံညသမ္မာဒာတတ္တမတိရောပတံတံတိပန္တိတံကတပုံညတံတဲ့နော်ဒီကတော့ပြောတော့ဆိုတော့အေဝံမဟိတိကာဧတံယတိတံပုံညသမ္မာဒာအရှင်ကုသိုလ်ကောင်းမှုရဲ့ပြည့်စုံခြင်းဒီအဲ့တော့အရှင်အစောတကုအာနိသင်ရှိတယ်တဲ့အေဝံမဟိတိကဧတာသတိလောက်သွန်အားတတိကြီးမာရေပေါ့အဲ့ဒီလောက်သွန်အားတတိကြီးမာရေကုသိုလ်ကောင်းမှုကိုပြုပြင်မယ်ဆိုလို့ရှိရင်တတ္တမဒေယောပတန်တံတိပဏိတံကတပုန်ညတံပညာရှိကြတဲ့တည်ငြိမ်ရတဲ့အမှန်တန်သိကြတဲ့ပုဂ္ဂိုလ်တွေဟာသူတို့ကြီးမွမ်းတာတခုပဲရှိရဲ့ပဋိဒေသနာရအဲ့ဒါပါတော့ဆိုတော့ပန္တိတံကတပုံညတံကတပုံညတံကုသိုလ်ကောင်းမှုပြုမိသူဤအဖြစ်ကိုပန္တိတံပညာရှိရတဲ့ဒီတော့တခင်ဉာဏ်ရှိရတဲ့ပုဂ္ဂိုလ်တွေကပတ္တန္တတိရှင်းမွန်ရတယ်။နော်ပညာရှိဆိုမှတော့ မချီးမွမ်းတဲ့နာကိုချီးမွမ်းမှာမဟုတ်ချီးမွမ်းတဲ့နာကိုပဲသူတို့ချီးမွမ်းရတယ်ဒါကလေးလေးပြည်သက်တော်နည်းနည်းလေးစဉ်းစားကြည့်တောင်မှလူတွေကတော့သူတို့ချီးမွမ်းနိုင်တယ်ချီးမွမ်းနိုင်တယ်လို့ဆိုလို့မရသူတို့ကမချီးမွမ်းတတ်တာလဲချီးမွမ်းရင်ချီးမွမ်းနိုင်တာတကယ်ပြောရင်ဒုသမတွေကကိုဟုတ်တယ်တင်ရင်ချီးမွမ်းနိုင်တာလဲတခါတလေကြတော့လည်းဟုတ်တယ်လို့မထင်မဲနဲ့ဟာဆောင်ပါဆောင်ချီးမွမ်းတာမျိုးတောင်ရှိနေတတ်တယ်လူတွေချီးမွမ်းတာကတော့ဘယ်လုံးမှပမာဏမပြည့်တင်ဘူးလို့ဥယျာဉ်တယ်လူတွေကတော့သူတို့ကိုယ်ကိုထင်မိနေရပါပဲဟုတ်လားဒီလိုပြောလိုက်တာကချုပ်မိမုံမိနေထင်ပါတယ်နော်ဒါကြောင့်ပြည်သာကောင်းတော်တို့သူတို့ကိုယ်ကတော့ချီးမွမ်းမယ်ဆိုရင်ကောင်းနေထင်တာကိုချီးမွမ်းလိုက်တယ်တည့်နေလဲတည့်နေမတည့်ထင်လဲမတည့်ဘူးပြည်ညာရှိကြတော့အဲ့လိုမဟုတ်ဘူးလေသူတို့ချီးမွမ်းတာကပါလို့ကုသိုလ်ကောင်းမှုပြုမိတို့ရဲ့အဖြစ်ကိုချီးမွမ်းတယ်ဆိုတာကုသိုလ်ကောင်းမှုပြုလိုက်ရပြီဆိုရင်တော့ဒါဒီလိုဟာသူ့အတွက်အကျိုးတကယ်ရှိတာကိုလုံးလိုက်မိပြီဆိုတဲ့အနေနဲ့ဒါတော်တယ်ဆိုတဲ့အနေအထားမျိုးလို့ဆိုရပါမယ်ဟုတ်လားဒါကြောင့်ပေးသက်ပေါ့တော်အောင်တို့ဦးဇင်းကဒီနိဒိကနာသုတ္တံကိုတရားအောင်နေလေးတောင်ရှားတာပဲဟုတ်လားချွေအိုးတို့မဟုတ်ခင်ဗျာရှိလို့ချီးမွမ်းတော့အရာလို့အဲ့လိုလေတရားအောင်နေတောင်ရှားတာကရှိတယ်ဒါပါတော့ခုကတော့ကောင်းမှုဆောင်ဆိုတာလည်းပါသွားပြီနော်အေးဒါကြောင့်ပေးသက်ပေါ့တော်နေဟုံးကျုပ်ကသာလေးမကောင်းဘူးလားကောင်းတယ်နော်ဒီလောက်အစအလေးတင်ကြီးမာတဲ့ကုသိုလ်ကောင်းမှုကိုပြုမိခြင်းကိုဉာဏ်ရှိကြတဲ့ပညာရှိသူတော်ကောင်းကြီးတွေကချီးမွမ်းကြတယ်။ဒါကြောင့်ပညာရှိတွေရဲ့အချီးမွမ်းခံတိုက်တာပါလေလို့မေးရင်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုတွေကိုပြုလုပ်ဖြစ်သွားခြင်းဟာပညာရှိတို့ရဲ့ချီးမွမ်းခြင်းကိုခံတိုက်တဲ့အနေအထားဟုတ်ရလား။အဲဒါကြောင့်နောက်ထပ်ကုသိုလ်ကောင်းမှုရဲ့အကျိုးအလေးတင်ကိုပြောပြတာပါ။ကုသိုလ်ကောင်းမှုရဲ့အကျိုးအလေးတင်ကိုဘာကြောင့်ပြောတာလဲဆိုတော့ဒါတော့သောတော်ကသာခံရတယ်နော်ကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုသိမြင်သိမြင်တဲ့လောက်ကုသိုလ်ကောင်းမှုပြုပြီးဖို့ကြိုးစားတဲ့နေရာမှာအများကြီးအထောက်အကူပြုမယ်အဲ့ဒီရည်ရွယ်ချက်ကပြောတာပါဟုတ်လားအဲ့တော့ဒီနေရာမှာကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုသိမြင်သိတဲ့လောက်ယုံကြည်ရင်ယုံကြည်တဲ့လောက်ကုသိုလ်ကောင်းမှုကိုပြုရတာပဲဒါတရားနဲ့တရားကုသိုလ်ကောင်းမှုပြုရပုံနဲ့အတိတ်အနဲ့အကြီးအကဲမတူနိုင်ဘူးပေါ့ဘာလို့မတူတာလို့လို့မေးရင်ဒီဒီကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုသိမြင်ခြင်း၊ယုံကြည်ခြင်း၊ဒီပညာတရားတရားတရားတွေရဲ့အကြီးအသေးအတိအနဲ့ပုံမှာမူတည်ပြီးတော့ဝေချတော့လားမဟုတ်ဘူးလားဟုတ်တယ်နော်တရားတရားကြီးရင်ကြီးတယ်လို့ပညာဉာဏ်ကြီးရင်ကြီးတယ်လို့ကုသိုလ်ကောင်းမှုကိုဖြစ်ဖြစ်တာပါပဲတရားတရားသိကြီးတဲ့ပုံပေါ်နေဆိုရင်ကုသိုလ်ကောင်းမှုပြုတဲ့နေရာမှာအသက်ဆုံးပြီးတော့ပြုနိုင်တယ်အသက်ဆုံးပြီးတော့ပြုတဲ့ကုသိုလ်ကိုပါရမီရှုတော့မှကြီးမယ်ဆိုဘယ်လိုပြောလဲပရမတ္ထပါရမီပေါ့ဟုတ်တယ်မဟုတ်လားပါရမီကရေရူပါရမီစေဝါရှိမယ်ဥပပါရမီစေဝါရှိမယ်ပရမထပါရမီစေဝါရှိမယ်ပါရမီစေဝါအပြားသုံးတယ်လို့ဗလာမလို့သုံးလုံးနေတာပဲမဟုတ်လားအဲ့တော့အသက်ဆုံးနိုင်ပြီးဒီကုသိုလ်ကောင်းမှုကိုပြုရမယ်အဲ့ဒီအသက်ဆုံးနိုင်ပြီးဒီကုသိုလ်ကောင်းမှုကိုပြုရတဲ့ပုဂ္ဂိုလ်တွေကအသက်ဆုံးနိုင်ပြီးဒီကုသိုလ်ကောင်းမှုကိုတံပိုးတာကုသိုလ်ကောင်းမှုဆိုတာအသက်နဲ့လဲရင်တော့သူကအများကြီးပိုးတန်နေတယ်လို့သူကယူဆတာလို့ရိုးရိုးပြောရမှာပဲကိုယ်ကမှတော့ဦးဇင်းတွေကတော့မလဲဘူးပေါ့။ဟောဆိုအသက်တက်တော့ပုံပြေတော့တန်တယ်လို့မထင်သေးဘူး။ဟုတ်တယ်ပေါ့လား။ရှင်းမသိတော့ဒါကတော့ဦးဇင်းကတွေးပြတာလေးတွေကိုပြောရပါတော့။အေးဒါကြောင့်ပြည့်တော့ပေါ့တော်တော်။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အသက်ဆုံးပြီးတော့ကုသိုလ်ကောင်းမှုပြုတယ်။ဇတ်တော်လေးတခုကိုဦးဇင်းကပြောနေတယ်။အဲ့ဒီလေးတရားကိုဦးဇင်းကအဲ့လိုလေးနှစ်ပိုင်းပိုင်းထားတာပေါ့နော်။ကုသိုလ်ကောင်းမှုရဲ့အကျိုးအလေးတင်ကုသိုလ်ကောင်းမှုရဲ့အကျိုးကိုမြင်မြင်မြင်တော့လှုပ်ရှားကြတယ်ဆိုတာလေးကိုပြောနေတာ။အဲ့ဒီဇတ်တော်ကဒီနော်950မှာခရီးရင်သာသာဇတ်ဆိုပြီးတော့မှတ်တမ်းတင်တာအဲ့ဒီဇတ်တော်ကိုပြောမယ်ဆိုရင်ဇတ်တော်ကိုခွဲရခြင်းရဲ့အကြောင်းဏိဒံဝိတ္ထုကြောင့်လေးကိုအရင်ပြောမှပို့ပြီးတော့သိပ္ပံတိုင်းနေပေါ့ဒီနော်မြတ်စွာဘုရားလက်ထက်မှာဒီတော်ကြောင့်တော်ကြီးကိုဆောက်လုပ်ပြီးတော့လှူဒန်းခဲ့တဲ့အနာတရင်တတိယဆိုတာလူတိုင်းသိပါနော်အဲ့ဒီအနာတရင်တတိယကတောတပါရိယာဖြစ်ပြီးတော့စီဝါရဲ့လုပ်ကိုသိပြီးတော့မလုံးတော့တော့သူတို့ကလည်းပြီးတော့ကိစ္စဥစ္စာတွေအများကြီးချင်းဟာပြီးတော့ကြောက်ကြတဲ့ကုန်တယ်ငယ်လေးတွေရှိတယ်။အဲဒီကုန်တယ်ငယ်လေးတွေကသတိရစီဝါရေးကတိတ်တာယုံဆိုင်တော့သူကအလေးမထားတော့ဘဲနဲ့သူတို့ချင်းကထားတဲ့ဥစ္စာကြည့်ကြည့်လေးကိုပြန်မသေးကြဘူးလို့ဆိုတယ်။ဘလုံးများတော့ဆိုရင်စစ်စစ်ကလေးလောက်တောင်ရှိရဲ့။နောက်ကုန်တယ်ငယ်လေးတွေကပြန်မသေးတာ။နောက်ပြီးတော့သတိရအရေးပေါ်လို့ရှိရင်300အောင်ဆိုပြီးတော့ကြီးဦးကြီးကြီးထဲမှာပိတ်ပြီးတော့ချွေတင်ငွေတွေထည့်ပြီးတော့ပိတ်ပြီးတော့မြုပ်နှံထားတဲ့စစ်စစ်ကလေးတော့ဥစ္စာကြည့်ကြည့်လေးရှိတယ်။အဲ့ဒါအစိရဝတိငေကံပေးမှာတတိယကမြုပ်တာလားအဲ့ဒါအစိရဝတိငေဆိုတာကလည်းတိတ်စီးတာမဖြစ်ဘူးသူကတခါလေးထိုးရင်ထိုးတာဟုတ်လားဟိုဂျုံဝင်းကြီးပြက်တော့တုတ်ကရောက်တဲ့ပုံနာကြီးလည်းအဲ့ဒါအစိရဝတိငေကထိုးလို့ဂျုံဝင်းကြီးပြက်သွားတာပဲလေ အဲ့ဒါဒီတတိပီးရဲ့ချွေအိုးကြီးတွေလည်းပဲအဲ့ဒီအစီရမူကြီးကထိုးသွားတာပဲအဲ့ဒါပင်တဲ့အိုးရာလည်းပါသွားတယ်ဆက်ရှိကလေးတော့ဆုံးရှုံးသွားတယ်နောက်ပြီးတော့တတိပီးကတစ်ဆက်ရှိကလေးအကုန်ကြခံပြီးတော့ကျောင်းတော်ကြီးကို54ကလေးအကုန်ကြခံပြီးတော့ကျောင်းတော်ကြီးကိုဆောက်လုပ်ထားတာလည်းရှိတယ်ပြီးတော့ဟိုနေတိုင်းနေတိုင်းဘုရားမူကြီးရဲ့တန်ခါတော်တွေကိုသူရမ်းတဲ့ဒါနမှုကလည်းပြုတယ်ကျောင်းတော်ကိုလည်းတည့်ရသုံးပေါင်းသွားတယ်တောင်းရင်လည်းလက်ချီပဲတော့မှမတော်ဘူးလို့ဆိုတယ်အဲ့လိုအလိုတန်းမှလည်းရေရောတဲ့တတိယကအဲ့လိုမျိုးသူအပြစ်ကြီးဥစ္စာကထွက်ပဲထွက်နေတယ်ဝင်အောင်ကလည်းဘာမှမလုပ်တဲ့အခါကျတော့နောင်မသွားလေတဲ့တော့အနာရတဲ့တတိယရှင်းရဲသွားတဲ့အနေအထားကိုရောက်တယ်အဲ့လိုရှင်းရဲသွားတဲ့အခါမှာတတိယကျောင်းတော်ကိုရောက်တော့ရသော်ဘုရားကတတိယကိုတတိယကြီးရဲ့ဒါနကောင်းမှုတွေပါလေပြုနေလားပရိသန္တာရပေါ့မေးတယ်ပြီးတော့ရသော်ဘုရားလေးပုံကြီးရဲ့လေနှစ်ခွမြောက်တော့သပွဲသမင်းကိုကျွေးရမိုးရလှူဒါန်းရတဲ့အတွက်ကြောင့်သူရဲ့အလိုဒါနာအမြဲတမ်းချုံနေပါလေသူဒီထဲမှာတိတ်အားမရသူရဲ့အလိုကြောင့်နောင်ပါပါလေအလိုကြောင့်တော့မြတ်စွာဘုရားကတတိယကိုပါပြောတော်မူတော့အမြဲတမ်းမြင့်မြတ်တဲ့အလိုကပုဂ္ဂိုလ်ကိုရရဲ့အတွက်ကြောင့်တင့်တဲ့အလိုဟာအလူပစ္စည်းမြတ်နိုင်တယ်လို့နောင်ပါတဲ့အလိုလို့မဆိုနိုင်ဘူးတဲ့အဲ့ဒီမှာမြတ်စွာဘုရားကဝိလာမဇ္ဇကိုဟောပါသေးတယ်ဒါဥစ္စာကအဲ့ဒီဇ္ဇကဟောလို့ရင်မဟုတ်လို့မပြောတော့ဘူးဝိလာမဇ္ဇဆိုတာကဘုရားလာဝေလာမပုံနာကြီးဖြစ်တဲ့အခါကာလတုန်းကအလွန်ကြီးကြီးတဲ့လူဒါနာကိုရေးရရောပြုခဲ့တယ်။နော်သမီးကျောင်းသီးဆိုတာအဲ့ဒီတုန်းကသုံးတွင်လာတဲ့ဝါဒလို့ဆိုတာပါပဲ။အဲ့ဒီဝေလာမပုံနာကြီးဝါဒတုန်းကတက်တော့ကြီးကြီးကျယ်ကျယ်ပြုခဲ့တယ်မယ်လို့သူ့ရဲ့အလူကိုဟိုအလူခံရတဲ့အလူခံပုဂ္ဂိုလ်တွေကတိလန်းရှိတဲ့လူတောင်တိတ်ပြီးတော့မပါဘူးလို့ဆိုတယ်။တာနာဘာခါကာလဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာမြတ်စွာဘုရားကုသိုလ်ကောင်းမှုတွေရဲ့တန်ဖိုးကိုချိန်ထုတ်ပြီးတော့ပြတယ်ဒါလေးကိုတော့ကြားဖြတ်ပြီးတော့ပြောဖို့မယ်နော်တမန်ပုဂ္ဂိုလ်လူအယောက်တရားကိုကျွေးရမွေးရလှူရတန်းရတာတဲ့သောတာပန်တယောက်ကိုကျွေးမွေးရတာလှူတန်းရတာကအစာပေါင်းများစွာမြတ်တယ်လို့မြတ်စွာဘုရားနိုင်ရှင်ပြတယ်သောတာပန်တရားကိုကျွေးမွေးလှူတန်းရတာတဲ့တဂရဟံတယောက်ကိုကျွေးမွေးလှူတန်းရတာကမြတ်တယ်တဂရဟံတရားကိုလှူတန်းကျွေးမွေးရတာတဲ့အနာဂံတယောက်ကိုလှူတန်းကျွေးမွေးရတာကမြတ်တယ်အနာဂတ်တရားကိုဆိုတန်းကျူးမွေးရတာတဲ့ယဟနာပုဂ္ဂိုလ်တယောက်ကိုဆိုတန်းကျူးမွေးရတာမြတ်တယ်ယဟနာတရားကိုဆိုတန်းကျူးမွေးရတာလည်းတိစေကဗုဒ္ဓတပါးကိုဆိုတန်းကျူးမွေးရတာမြတ်တယ်တိစေကဗုဒ္ဓတရားကိုကျူးမွေးရတာလည်းတမေညူဘုရားတစုကိုကျူးမွေးလှူဒါန်းရတာကမြတ်တယ်တမေညူဘုရားတစုကိုကျူးမွေးလှူဒါန်းရတာတဲ့ဘုရားမူရှိတဲ့သံဃာတော်တွေကိုလှူဒါန်းရတာကပို့ပြီးတော့မြတ်တယ်အဲ့ဒီအလှူတွေထဲမှာတော့ဘုရားမူရှိတဲ့တဏှာတွေကိုယဉ်မှန်းပြီးအောင်လှူဒါန်းတဲ့ကျောင်းအလှူတွေအမြတ်ဆုံးလို့ဆိုပါတယ်။ဟောဒါနကံကိုအဲ့လိုနှိုင်းပြန်ကြပါတော့နော်။အဲ့ဒီမှာပါဆက်ပြီးတော့လာတော့ဆိုတော့အဲ့ဒီဒါနကောင်းမှုမျိုးစုံတို့ထက်မြတ်စွာဘုရားရဲ့ဂုဏ်အညီတွေတရားတော်ရဲ့ဂုဏ်အညီတွေတဏှာတော်ရဲ့ဂုဏ်အညီတွေကိုတခင်းဉာဏ်ပညာနဲ့လက်လက်လင်းလင်းသိမြင်ပြီးတော့တဝင်ယုံကြည်တဲ့စိတ်နဲ့ဘုရားတရဏံကိစ္စမိဓမ္မတရဏံကိစ္စမိသံဃတရဏံကိစ္စမိဆိုပြီးတော့တရဏဂုံသုံးပါးကိုစောက်တည်ရတာကပို့ပြီးတော့မြတ်တယ်တဲ့။ကဲ။ပသမတိလိုမလှူနိုင်လို့များဘာမှအားမရမရှိဘူးလို့ဆိုရင်လည်းဟုတ်လား။တရားမှုရှိတဲ့သံဃာတော်တွေကိုကျောင်းထောက်ပြီးရတဲ့ကျောင်းထောက်ပြီးရလှူရတဲ့ဒါနတွေဘာမှမြတ်နေလို့တရဏဂုံဓမ္မဒီတရဏဂုံကလည်းပဲဉာဏ်ဖြင့်သဝင်ယုံကြည်၍ဆိုတဲ့စကားလုံးလေးကအလွန်ကြီးပါတယ်နော်။ဟောတော်စရောသာတရဏဂုံမျိုးကိုတော့ဆိုလိုတာမဟုတ်။ဟုတ်လားဒီနောက်ပြီးတော့ဒီတရဏဂုံပါတဲ့သဝင်ယုံကြည်မှုပါတဲ့၅ပါးတိလာကဒီတရဏဂုံတက်ပို့ပြီးတော့ညက်တယ်။ဟော၅ပါးတိလာကအလွန်အသိဉာဏ်နဲ့နေရာမှာရှိတာ။ဒါကြောင့်ဒါလေးကိုပြည့်တော်တော်တော်နည်းနည်းလေးဒီလိုစိုက်ကြည့်နေတယ်ပေါ့နော်။အဲဒီ၅ပါးတိလာတဲ့လက်ဖြစ်တုခမြပေါင်းများရတဲ့မေတ္တာတရားကပို့ပြီးတော့တာလုံးကြီးမာတဲ့ဂျိုးရင်းရှိတယ်။အဲဒီမေတ္တာတရားကအနိစ္စပင်ညာအဲ့ဒါကပို့ပြီးတော့ညက်တယ်။အနိစ္စတင်ညာဆိုတာကအနိစ္စဆိုတာကမမြဲတာတင်ညာဆိုတာကအမှန်ရတာမမြဲဘူးဆိုတာလေးကိုအမှန်ရလိုက်တဲ့သဘောဘုရားမှာတကယ်တမ်းကတော့ဘာမှတည်မဲနေတာရှိတာမဟုတ်ငြိမ်းနေရဆိုတာလည်းငြိမ်းပြီးတော့ပြီးရပါပဲကြားတယ်ဆိုတာလည်းကြားပြီးတော့ပြီးရပါပဲမြင်ရယုံများကြားရယုံများနားရယုံများထိရယုံများစားရယုံများတွေ့ရယုံများအကုန်လုံးကိုသာဝရတည်နေအောင်ဘယ်လိုမှတင်တာလို့ကြားတာမဟုတ်ပါဘူးဟုတ်တယ်မဟုတ်လားအကုန်လုံးကပြေဆုံးသွားတာဒီပါပဲ၊ထုတ်ပြောက်သွားတာဒီပါပဲ။ဒါလည်းပဲဉာဏ်လေးနဲ့ဉာဏ်ပါပါစဉ်းစားပြီးတော့ဒီအမြင်လေးကိုစိတ်ထဲမှာရှင်းအောင်တော့လည်းကြိုးစားထားနေတယ်။အမြင်ရှင်းပြီဆိုရင်အဲ့ဒီရှင်းထားတဲ့အမြင်လေးကိုခဏခဏအမှတ်ရနေတယ်လို့အရင်ထင်။အဲ့ဒါအိဋ္ဌသင်ညာ မမြဲတာကိုမမြဲဘူးလို့ရှင်းရှင်းလင်းလင်းသိပြီးတဲ့နောက်မှာအဲ့ဒီအတိအဲ့ဒီမမြဲမှုကိုအမှတ်ရတဲ့သဘောရှိရမယ်အဲ့ဒီအလေးစားတင်ရသည်အဲ့ဒါကုလိုကောင်းမှုအဲ့ဒီဝေလာမသုတ်တန်ထဲမှာသူထိတ်ဆုံးမှရှိတယ်သူ့ကိုပေါ်ရလို့ရှင်မဉဏ်ပုံဉဏ်ရမှာ ਉਹ ဟုတ်လားအေးဒါကြောင့်ပြေးတဲ့ကောင်းတော်ကိုမြတ်စွာဘုရားကအဲ့ဒီဝေလာမသုတ်တန်ကြီးကိုဟောပြီးတော့အနာရယံတစ်ထည်ကိုအရေပြုံးလေးပြောမယ်ဆိုတော့နှစ်သိမ့်နေလို့ဆိုကြပါလို့အမှန်ကတော့နှစ်သိမ့်တာမဟုတ်ပါဘူးအစီအတိုင်းပြောရပါပဲဟုတ်လားအဲ့လိုပြောပြီးတော့တတိယကလည်းဝမ်းမြောက်ဝမ်းသာအိမ်ပြန်သွားအဲ့ဒါညရောက်တော့ဘာထူးခြားမှုကဖြစ်လာတော့ဆိုတော့အဲ့ဒီတတိယကြီးရဲ့အိမ်ကဦးတိုင်းခုနှစ်ခန်းလောက်ကာတာကညံတာကအလွန်ချမ်းသာတာဆိုတော့အဲ့ဒါလေးခုမြောက်ဦးတိုင်းရဲ့တကားပေါက်မှာစောင့်နေနိုင်ရှိတယ်အဲ့ဒီနတ်ကသူကဘုရားတရားတန်ခါကိုမကြည့်ရောမိသားအကျိုးရှိတယ်လို့ဆိုကြပါစို့နော်အဲ့တော့ဘာလို့မကြည့်ရောဆိုတော့တွန့်ရတဲ့ခန္ဓာချက်ကရှိတယ်အဲ့ဒါဘုရားမရှိတဲ့တန်ခါတွေကအဲ့ဒီမုတ်ကနေဝင်လာပြီဆိုရင်သူကအပေါ်မှာမနေနိုင်ဘူးလေ။အဲ့ဒါသူ့ရဲ့ကလေးတွေကလက်ဆွပြီးတော့အောက်ဆင်းဆင်းနေရ။အဲ့ဒါဝင်လာတဲ့သူကဆင်းဆင်းပေးရတော့ဒါကိုသူကသိပြပြီးတော့ဘုရားမရှိတဲ့တန်ခါတွေဒီအိမ်ထဲကိုမလာစေချင်ဘူးလို့ဆိုရဲ။အဲ့ဒါတတိယကပြည်ပြည့်ဥစားတွေပြည်လုံးနေတဲ့အချိန်မှာတော့သူတတိယနာကိုမကယ်ရဘူး။မေပြည့်ပြည့်ရဲ့အချိန်ကလည်းတော်တော်ဆုံးမပါလားလို့တော့အရှင်ကအဲ့ဒီစာကိုဖတ်ရင်းနဲ့ဆက်မပြီးတယ်။နောက်ကဘုရားအဲ့ဘယ်နဲ့အော်ဒီတတိယကြီးကိုမပြောရဘူးနော်အဲ့ဒါဆင်းရဲသွားပြီဆိုမှသူလာတော့တာမဆင်းရဲခင်တုန်းကသူကဟိုအမှုဆောင်လူကြီးကိုကပ်ပြီးတော့ပြောရဲတားကြီးကိုပြောရဲအဲ့ဒီလူကလည်းလက်မခံသူ့ဘာပြောတာတော့ဆိုတော့သူပြောတာတွေကအဲ့ညကြတော့တောင်းရောင်းလောင်ရောက်လို့မှဟိုတတိယကြီးတွေကိုရောက်တာအတန်ရောက်တန်မောင်ရံလောက်မှရောက်တာတတိယကြီးကပြောတော့ဆိုတော့သုံးသားမြောက်တကားမှာစောင့်နေတတ်ပါအာဘာကြောင့်ရှိလို့ရောက်လာတာတော့နောက်ကိုမြရလို့တိတိကျကျဖြစ်သွားတယ်လို့မရှိဘူးနော်စစ်စာလေးပါကိုတည်ပြီးတာအရင်ရှင်းပြီးတာပုံကိုဆိုတော့ဟုတ်လားအဲ့တော့ဗကိတန်နဲ့ရောက်လာတော့ဆိုတော့တတိကြီးကိုအဆုံးမပေးရင်လို့ပါအော်အဆုံးမပေးမယ်ဆိုတော့ဟုတ်ပါတိုင်ပါရေးအဆုံးမမှာတော့ပေးပါအဲ့တော့ဒီတိုင်းသူ့နေမယ်ဆိုရင်တဲ့တိရပြည့်ဥစ္စာတွေကပို့ပြီးတော့ဆုံးမသွားတယ်အကြည့်နဲ့ဒါကြောင့်သူမဲတမ်းမှားလေးအကုန်ရက်ပြီးတော့ဘုရားမှုရှိတဲ့တန်ခါတော်တွေကိုအိမ်ထဲမလာစေဘဲနဲ့စီဝါရေးကိုပဲရောင်းချလို့ဒါဆိုရင်တရားပြန်ပြီးတော့ချမ်းသာလိမ့်မယ်ဒီလူကတော့ဒါပါပဲသူပြောလိုက်ကျွန်တော်ရေးကြည့်ရတယ်ငါ့ကိုပြီးရင်လည်းအဆုံးမအဲ့ဒါလားတဲ့ပြီးကြအောင်ထပ်ပြရနော်ဟုတ်ပါတယ်လို့ဆိုတော့အဲအဲ့လိုဆိုရင်ဒီလောက်ရုပ်ညံ့တဲ့လက်နဲ့ငါအတူတူမနေနိုင်ဘူးလေသင်ငါအိမ်ရဲ့တကားပေါ်မှာမနေရဘူးတကားနဲ့တော့တာတော့တော့ကအရိယာပုဂ္ဂိုလ်တယောက်ရဲ့စကားကနှင်ထုတ်မှုကိုအဲ့ဒီနာဘယ်လိုမှမခံနိုင်ဘူးလို့ဆိုတယ်ဟုတ်လားအဲ့ဒါနဲ့သူအကြီးအကျယ်ထိလာသွားတယ်ဒီနဲ့တင်နေပတ်သက်ပြီးတော့ဦးဇင်းကဆင်းမကြည့်တယ်။ဟိုလောကကြီးကတော်တော်ဆန်းကျင်တာပဲလို့ဒီနဲ့တင်မှာတချို့နေရာမှာတကူအေဒီဘက်ရှိနေမယ်လို့တချို့နေရာမှာသူတို့ဘာမှမတက်နိုင်တဲ့ကိစ္စတွေရှိ။လူတွေကတာမန်အရှင်အော်သူတို့မှာတကူရှိနေရမယ်ကိုယ့်နေရာလေးကိုဖန်တီးပြီးတော့နေပါတော့လားလို့တာမန်တွေးမယ်ဆိုတွေးရတယ်။နေတည်ရဲ့အကြောင်းကိုလူတွေနဲ့တွေးလို့မရနိုင်ဘူးလို့ထင်တယ်။ဟုတ်ရလား။ကျမကြီးတော့ဒါကြီးမှန်냐တချို့လက်တွေဆိုရင်ကမလေးကြီးသူကပါဆိုပိတာရေဆိုရင်ဒါလူရဲ့အောက်မှာရှိတဲ့တတ္တဝါတစ်မျိုးပဲတို့တော့လူတွေမှာမရှိတဲ့အဆောင်စားသူတို့မှာရှိလူတွေမမြင်အောင်ပုံပွင့်နိုင်တယ်မပြနိုင်တယ်သွားနိုင်တယ်လာနိုင်တယ်တို့တော့ငတ်နေတာကြတော့သူကအောင်တန်းနိုင်ဒါကြောင့်ပြည်သက်ပေါင်းတော်လောကကြီးမှာအလွန်ဆန်းကျင်ရေးကံတရားရေးရဲ့စီမံမှုပေါ့နော်သူကပါဆိုဒါကိုဦးဇင်းကဆင်းလာတဲ့အခါတိုင်းမှာအဲ့ဒီတတ္တဝါတွေအကြောင်းကိုကိုမသိလို့သူတို့ဥဒေပြေတခါလေးမစမ်းသားဖြစ်ဘူးပေါ့မယုံမှုပုံယုံမှားတယ်ဦးဇင်းကလူတွေအကြောင်းကိုစမ်းသားတယ်ကိုတိတာတချို့လူတွေတော့ကျန်တဲ့နေရာမှာတိတ်ဆွန့်နေပြီးတော့ကျန်တဲ့နေရာမှာဘာမှမတတ်နိုင်တာတွေတချို့လူတွေမှာရှိတယ်ဟုတ်တယ်မဟုတ်လားစမ်းသားကြည့်တော့တန်တရားကစီမံထားပြီဆိုရင်ဘာမှလှုပ်မရတာတွေတချို့ရှိတယ်ထားပါတော့လေစကားတွေကိုစက်မိနေတာပေးထွက်နေတော့တရားကအလွန်ကြီးရောမယ်ဟုတ်လားအဲ့ဒါနဲ့တင်ဆုံးမှမယ်အဆုံးမှကဒါလားဆိုတော့အဲ့ဒါပဲဆိုတော့အဲ့လိုဆိုရင်တင်ကအိမ်မှာမနေနဲ့အဲ့ဒါနဲ့သူကြောက်ကြောက်လန့်လန့်နဲ့စိတ်ပြည့်ပြီးတော့ထွက်ရတာဗျခုတော့သူဘယ်သူအကူကြီးတောင်းလို့ဆိုတော့မြို့မှာစောင့်နေမြို့ဆောင်တက်ကိုသွားအကူကြီးတောင်းတယ်အမင်းကဘာပြောလို့လဲဒီလိုဒီလိုပြောမိလို့ဟာအဲ့ဒါဆိုတော့မင်းကမှအတွန်ဝင်အတော်ဝင်လေးတွေတဲ့ငါမတတ်နိုင်ငါတတိကြီးကိုတော့ပြီးတော့စစ်စစ်မပြေဘူးအဲ့ဒါနဲ့သူကကြံပေးလိုက်တယ်သူ့မှာလည်းနမင်းကြီးလေးပါကြီးတော့တော့အဲ့ဒီရောက်သွားသုံးစားတိုင်းကငါလည်းဒါမင်းဒီလိုကြီးပြောလာတာတော့ငါလည်းတတိကြီးကိုရှေ့ဆက်ပြီးတော့မပေးရဘူးအဲ့ဒါနဲ့တရားမင်းကြီးတော့ဆိုတော့တရားမင်းကြီးရောက်သွားတရားဆိုတာကဉာဏ်ပညာအလွန်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့အေးမင်းစကားကြီးကဝန်လေးလုံးနေတဲ့ယန္နာပြသုံးပါးကိုပြင်မာတာအဲ့ဒီတော့တတိကြီးကိုငါရှေ့ဆက်ပြီးတော့မပြောနိုင်ဘူးလေဒါပေမဲ့
တတိယစိတ်ထဲမှာရှင်းလက်သွားနိုင်တဲ့အကြောင်းတရားတစ်ခုတော့မသိထားရတယ်
။ဟော
လမ်းစာတွေရတယ်နော်။ကျက်နာဖြစ်လာပြီရှင်သူများကိုအကူအညီတောင်းရတယ်တော်တော်ကောင်းတယ်လို့ဆိုရမှာမဟုတ်လား။အဲ့ဒါနဲ့ကြံမင်းကပြောလို့ဆိုတော့တင်တန်းချမ်းလာရဲ့တန်းတန်းပြီးတော့တင်မှားပါတယ်ဆိုတာကိုဖွင့်ဟပြီးတော့ဝန်ခံပြီးတော့တောင်းပါလိုက်။အဲ့ဒီတတိယကအရိယာသတော်ကောင်းကြီးတင့်ကိုဖွင့်မလို့ကြံဘဝအကြောင်းမရှိဘူး။ဟုတ်လား။အဲ့ဒါနဲ့ဓမ္မလူထားရမှာလို့ဆိုတော့သူကြီးကနေပြီးတော့စစ်စစ်ကလေးချိန်မှားပြီးတော့ကိုယ်တန်ရောင်းဝယ်နေကြတယ်။ပုံပင်ငယ်တွေကလည်းတင့်ရဲ့နဲ့ရဲ့အဆွမ်းနဲ့ရောင်းအောင်တောင်းပေးလိုက်တယ်။ဟုတ်။အဲ့ဒါတော့ရောင်းအောင်တောင်းနေတယ်နော်။သူ့နေရာတော့သူဖန်ပြီးပြီးတော့မနေနိုင်ဘူး။အဟုတ်ရမကောင်းဘူးလား။ကောင်းတယ်နော်။အေးနောက်တစ်ချက်ကပတိဒဝတိမြေထဲမှာပါသွားတယ်တတိယရဲ့စစ်စစ်ကလေးတော့ဥစ္စာပြည့်ပြီးတမှုနေရာထဲမှာရှိတယ်။အဲ့ဒါကိုတင်ယူပြီးတော့လက်တွေ့ရဲ့အဆွမ်းနဲ့ယူပြီးတော့တတိယရဲ့ပန်းနဲ့ထဲမှာထည့်ထားလိုက်။နောက်ပြီးတော့ငါမျက်နှာတစ်ခုပြောပေးတယ်။ဘေနာဘေနာမှာပိုင်ရှင်မဲ့ရှိတဲ့စစ်စစ်ကလေးတော့ဥစ္စာကြည့်ကြည့်ရှိတယ်။အဲ့ဒါတွေကိုတင့်ရဲ့ဆန်းနဲ့ယူပြီးတော့ထည့်ထားလိုက်။စစ်စစ်သုံးလေးဆိုတော့50နဲ့၄ကလေး။ဟုတ်လား။အဲ့ဒါတွေကိုအဲ့ဒီတားတူတူပဲပြောတော့မယ်ဟုတ်လား။သူ့ရဲ့အစွမ်းနဲ့တတိကြီးရဲ့ဘန္နာတိုက်တွေကိုပြည့်အောင်ထည့်ပေးထားတယ်။အဲ့ဒါသူတန်ထမ်းတာ။အဲ့ဒီလိုတန်ထမ်းပြီးတော့မှအဲ့ဒါတတိကြီးတွေကိုတောပြီးတော့သူတောင်းပါလေ။သူမတိတိလည်းမိုင်မဲလေးလည်းဒီလိုပြောမိတာကိုတိတ်ခံခွလို့ပါဒါအမှုကိုလည်းပဲသူပြုတ်သွားပါတယ်။အဲ့ဒါတတိယကဒါကိုလည်းခံတာပဲ။မှားတာကိုလည်းဝန်ခံတယ်။လာပြီးတော့လည်းကြောင်းပါနဲ့ဆိုတော့ခွတ်မလွတ်ဘူးလို့ရှိရင်ဒါမိုင်မဲရန်ရောက်တော့မှာဟုတ်လား။မှားတာကိုမှားပါတယ်လို့ကြောင်းပါတာကိုခွတ်မလွတ်ဘူးဆိုရင်လူမိုက်လို့မြတ်စွာဘုရားဟောတာလားမရှိဘူးလား။ရှိတယ်။တတိယအရိယာတော်ကြီးပဲ။ဟုတ်လား။ဒါကြောင့်သူ့ကိုခွင့်လွှတ်တယ်ဒါပေမဲ့သူ့ကိုပို့ပြီးတော့အကျိုးရှိစေချင်လို့ပါပြောလိုက်တော့ဆိုတော့အေးငါကတော့ခွင့်လွှတ်ပြီမလို့ငါ့ကိုတောင်းပန်ရုံနဲ့ငါမကျေနပ်နိုင်သေးဘူးလေငါရဲ့အဖဖေရားကခွင့်ပြုမယ်ဆိုလို့ရှိရင်ခွင့်လွှတ်မယ်ဆိုရင်ငါခွင့်လွှတ်မယ်အဲ့ဒါနဲ့တောင်းနေမဲ့ကြတော့အဲ့ဒီမက်ကိုဘုရားကြီးခေါ်သွားတယ်ဆိုရပါဘူးမက်ကလည်းလိုက်သွားတယ်ကိုရောက်တော့အဲ့ဒီမက်ကိုပြပြီးတော့မြတ်စွာဘုရားကိုရှောက်တော့မက်ကလည်းပဲမြတ်စွာဘုရားကိုထပ်ပြီးတော့တောင်းပန်တယ်တောင်းပန်တဲ့အခါကျတော့မြတ်စွာဘုရားဟုတ်တယ်တင်တကအလွန်မိုင်မဲမှုပါဒီထွက်လာတယ်ဆိုတာဒါပေမဲ့လို့အပြစ်ကိုအပြစ်အားလဲဆိုတောင်းပန်နေဆိုရင်ခွတ်လွတ်တယ်အပြစ်ကိုအပြစ်အားလဲဆိုတောင်းပန်နေတာသူတော်ကောင်းနေပေမှာဒါကြီးပွားဆုံးပဲအဲ့ဒါလိုမျိုးဆိုရင်အပြစ်ရှိပြီးတော့ဂါထာလေးနှစ်ပုဒ်ခေါ်ရတယ်ကြအဲ့ဒီဂါထာလေးကလည်းစိတ်ဝင်စားတဲ့အကောင့်ပါဟောတော့ဆိုတော့ပံပေါ့ပြီးပတ္တိဘဒ္ဒရာယာဝပါပန္နပိစတိဇရာဇပိစတိပါပအထပါပေါ်ပါပနိပတ္တိပထမဂါထာလေးကမကောင်းတာတွေလုံနေတဲ့လူပင်ဖြစ်တော်တယ်ပဲမကောင်းမှုအကျိုးမပေးသေးတဲ့မြကလပ်ပါကြောင့်ကောင်းတာတွေကိုသူသိရနိုင်ပါလေတဲ့နားလည်လားမကောင်းတာလုပ်နေတဲ့သူပဲဖြစ်တော်လည်းမကောင်းမှုအကျိုးမပေးသေးခင်မှာတော့သူဟာကောင်းတာကိုသိရနိုင်လေတဲ့မကောင်းမှုအကျိုးပေးပြီဆိုတာနဲ့သူဟာမကောင်းတာတွေကိုကြည့်ပဲသိရတော့တာတဲ့အဲ့ဒါပထမဂါထာလေးရဲ့အဓိပ္ပာယ်နောက်ဒုတိယဂါထာကဘာပြောလို့ဆိုတော့ဘဒ္ဒရောပိပတ္တိပါပံယာဝပတ္တရာနပိစတိဇရာသပိစတိဘဒ္ဒရာအထပါရောဘဒ္ဒရာနိပတ္တိရဲ့ကောင်းတာလုပ်နေတဲ့ပုံပုံပဲဖြစ်တော်လေပဲအဲ့ဒီကောင်းမှုတွေကအကျိုးမပေးသေးဘူးဆိုရင်မကောင်းတာတွေကိုသူတွေ့ရနိုင်ပါသေးတယ်။ကောင်းမှုတွေအကျိုးပေးပြီဆိုတာနဲ့သူကောင်းတာကိုပဲတွေ့ရနိုင်မယ်လို့ပြောပြဆောင်ပြောပါ။အဲ့ဒီကံတာနှစ်ပုဂ္ဂိုလ်နဲ့နားပြီးရောအဲ့ဒီကံသောတာပန်ဖြစ်တယ်ကြာ။ဟောမိကောင်းဇေကောင်းနဲ့ပေါင်းရတာနော်တခါကြီးမှညာဟုတ်လား။သောတာပန်ဖြစ်တဲ့သစ္စာလေးပါးသိတယ်။နောက်အရိယာသူတော်ရှင်ဖြစ်တော်တယ်အလွန်မြင့်မြတ်သွားတယ်။ဒီကောင်ချမ်းသာကြီးကိုအာယုံပြုတ်ွက်ခံစားွက်သူရသွားတယ်ပေါ့။အဲ့ဒါနဲ့အဲ့ဒီနောက်ဘေးမှာပဲတတိယကလည်းဝါးနာပြီးတော့ဘာပြောလို့ဆိုတော့တတိယကတရားတခွန်ဆက်တယ်မြတ်စွာဘုရားကိုမြတ်စွာဘုရားကတတိယရဲ့တရားတရားတတိယရဲ့ယုံကြည်မှုဟာအောင်းအောင်းမကောင်းဘူးလားတဲ့ဘာပြောလို့လဲဆိုတော့ဒီလိုနတ်ကတော့မင်းတန်တာကိုမပြုနဲ့တရားတရားတန်ခါကိုမကြည်ညိုနဲ့လို့လာတာနတ်သားပါကိုတောင်းတတိယတော်ကလက်မခံဘဲနဲ့ဆက်ပြီးတော့ရှုတမ်းမှုကိုပြုနဲ့နော်ဒီကျရနာမြတ်သုံးပါးကိုကိုယ်ဝယ်ရှိခဲ့တယ်တတိယရဲ့တရားတရားနှစ်တာဖို့တောင်မရတဲ့အနေထားဆိုတော့အောင်းစရာကောင်းအောင်ကြီးတယ်လို့ပြောနိုင်မို့လားအဲ့လိုမျိုးရှောက်တာတော့လည်းလည်းကိုယ်ရင်တွေ့တဲ့သဘောမျိုးပေါ့အဲ့တော့မြတ်စွာဘုရားကဘာမင်းပြီတော့ဆိုတော့တကယ်ကြီးတယ်တရားအရိယာတရားတရားဖြစ်တယ်ဘယ်ဟာရဲ့တပည့်လည်းဖြစ်တယ်သင်လိုပုဂ္ဂိုလ်ကဒီလိုတမန်လက်တယောက်ကတားတာကိုကုသိုလ်ကောင်းမှုကိုမပြုဘဲနေတာမပြုတ်ဘဲမနေတာအောင်းအောင်းမရှိသေးဘူးလေ။ဘာဖြစ်လို့လဲဆိုတော့သင်္ကအရိယာလည်းဖြစ်တယ်၊တရားတွေလည်းဖြစ်တယ်၊သင်ကိုတားတဲ့နှက်ကလည်းသံမြင်ရနှက်ပဲဖြစ်တယ်။တကယ်ရှင်ဖြစ်ဝိတ္တဝတိနှက်ပြန်မှရှိတယ်။မန္တလို့အလွန်တကူကြီးတဲ့နှက်ကနေပြီးတော့တာမန်လူသားတယောက် အရိယာလည်းမဖြစ်သေးတဲ့တမန်ပုထုရှင်တယောက်ကိုတော့မပြုရဲအောင်ကုသိုလ်ကောင်းမှုမပြုရဲအောင်တားတာကိုအဲ့ဒီပုဂ္ဂိုလ်ကအသက်ဆွန့်ပြီးတော့ပြုခဲ့တယ်အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားကပို့ပြီးတော့အံ့ဩဝေယျရှိတယ်။ဟောတရားဒီတန်တာအဲ့ဒါမြတ်စွာဘုရားကလည်းသူ့အကြောင်းသူပြောမှာပါပဲ။တော့တတိယကြီးကလည်းသူ့အကြောင်းသူပြောတာဆိုတော့မြတ်စွာဘုရားကလည်းဒါသူ့အကြောင်းသူပြောပြတာပါ။မတဲ့အဖြစ်ကအောဝရမရှိသေးဘူးငါရဲ့အဖြစ်ကဘုပ္ပအောဝရရှိတယ်အဲ့ဒီမှာပါပြောတော့ဆိုတော့ခရီးရင်ငါဇတ်ကိုအဲ့ဒီမှာဟောတာနော်ခရီးရင်ငါဇတ်တဲ့အတူတူလေးပဲပြောမှာနော်အဲဦးဇင်းတို့ကုသိုလ်ဘဝတော့ကဦးဇင်းတို့ဘုရားလောင်းကြီးကအလွန်ချမ်းသာကြွယ်ဝတဲ့အမျိုးမှဖြစ်တယ်နောက်နတ်သားငယ်လေးတို့အလွန်ချမ်းသာတာကြီးပွားပြီးတော့လာရဲ့ပေါ့အဲ့လိုနဲ့အတဲ့ကြွယ်ရလာအင်းတော်လေးပါးကြီးဇီဝရေးကိုအစီလုံးဆောင်ပြီးတော့တတိဘဝနဲ့နေနေတော့မလုပ်တော့ဆိုတော့လူဝါညာလုံးကြတိုင်းမှာဘုရားအတွက်ချမ်းသာအောင်အကျိုးရှိအောင်လုပ်မယ်ဆိုတဲ့ခံယူချက်ကအပြည့်ဝရှိသေးတာဆိုတော့မြို့ရဲ့တကားမုတ်လေးခုမှာနော်မတ်တက်ကြီးရဲ့အခြေအနေထုတ်ထုတ်ပြီးတော့မရှိရှင်းရဲ့တော့ပါတဲ့သူတွေပေါ့အားလုံးသူအလိုနဲ့အမြဲတမ်းကြည့်တယ်ဘုရားလောင်းကအဲ့လိုလုပ်ပြီးတော့နေရင်းနဲ့တနေ့တော့ဘုရားလောင်းရဲ့အိမ်ပေါ်မှာပြည့်စည်ကဘုရားအရှင်မြတ်ကဆုံးခံကြွလာတယ်အဲ့ဒီပြည့်စည်ကဘုရားအရှင်မြတ်ကမိတော်ရသမဘကထားပြီးတော့ကြွလာတာမိတော်ရသမဘဝင်စားတယ်ဆိုတာကလူမရင်းနားလေအောင်ဘုဒ္ဓကပြောရမယ်ဆိုရင်တို့ကအစာအသောက်ကိုလည်းမကြည့်ဘူးကြင်ပြီးကျင်တယ်ကိုလည်းမဆွန်မဲနဲ့ခုနှစ်ရက်လောက်နော်ဝေဒနာသင်္ခါချုပ်ပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားရတယ်လို့အကျဉ်းချင်းဆိုရပါစို့ဟုတ်လားအဲ့ဒီခုနှစ်ရက်တည်းမှာရေတောက်တာအစာသားတာကြင်ပြီးကျင်နေဆုံးတာမရှိဘူးအလွန်တရာငြိမ်းချမ်းစွာနေတယ်လို့ပဲဆိုရပါစို့ဒါလူမရင်းနားလေအောင်လို့ဝါရဏနဲ့ပြောတာပေါ့နော်အေးအဲ့ဒီမိတော်ရသမဘာသာထားတဲ့အခါကျတော့ဘာဖြစ်လို့ရှင်းနေမှာမတော့လို့တို့ကမြန်နဲ့ဆင်းလာတဲ့အခါဘုရားလောင်းရဲ့အစာတရားကိုတွေ့တယ်။တွေ့တဲ့အခါကျတော့အဲ့ဒီတရားကိုရှင်းပြောင်းမယ်ဆိုပြီးတော့အဲ့ဒီဒီတရားကိုတော့အရှင်ကသင်္ကန်းယုံသတိပိုက်ပြီးတော့အင်းရှိကြွလာ။အဲ့တော့မြန်တဲ့အခါပူရတဲ့အခါဘုရားလောင်းကစာအတင်းစင်းဒုက္ခနာစာနေရှိတယ်။အခါနဲ့တူကအော်အရှင်ကကြွလာတယ်ဆိုတော့သူ့အနားမှာရှိတဲ့နောက်အခိုင်းပြေတယောက်သူ့ရဲ့လူမတယောက်ပေါ့နော်သူ့ရဲ့ဟိုအင်းကတပည့်တယောက်ပေါ့တော့အရှင်ရဲ့ကြီးကတပည့်ကိုတွားနေပြီ။ပြန်ရနာတယ်နဲ့ဆေးပြီးတော့အဲ့ဒီကိုဒီတာပြတဲ့နည်းနဲ့လုက္ခဏာဆန္ဒတို့ထည့်ရမယ်လောင်းမယ်လှုပ်မယ်ပေါ့အဲ့ဒါနဲ့အဲ့ဒီတယောက်ကိုလှုပ်လိုက်တဲ့အခါအဲ့ဒီတယောက်ကအိမ်ထဲကနေထွက်ပြီးတော့ပြေပြေဘုရားရှိတဲ့အိမ်ဘဝကိုသွားအဲ့လိုသွားလိုက်တဲ့အချိန်မှာသူသွားလို့မရဘာလို့မရတာတော့ဆိုတော့အဲ့ဒီအိမ်ဘဝလမ်းနဲ့ဒီအိမ်ရဲ့တကားကြားမှာအတောင်80လောက်ရှိပြီးတော့နေတဲ့အလင်းအတောင်ကြောင့်တောက်လောင်နေတဲ့မိမိလေးကြီးတစ်ခုဆေးကျင်းကားရောက်နေတယ်မတရားအဲ့ဒါမလုပ်လိုက်တဲ့တုန်းဆိုတော့မနဲ့ရဲ့လက်ကျင်းမနဲ့ကတော့အကြောင်းနှစ်ခုကိုသူစဉ်းစားပြီးတော့ချလိုက်တာ။ဘာစဉ်းစားလို့ဆိုတော့ငါဒီလိုမိကြီးတွေကြီးဖန်နေလိုက်ဆိုလို့ရှိရင်ဒီတည်းဟာဒီပြည့်စင်ဟာဘုရားအရှင်မြတ်ကိုဖန်လို့ရမှာမဟုတ်။အဲ့လိုဆိုလို့ရှိရင်ဒီပြည့်စင်ဟာဘုရားအရှင်မြတ်ဟာပြိဋိဘာဆံရလိုက်တယ်။သူကခုနှစ်ရက်တည်းတည်းပြည့်စင်ဟာဘုရားကဒီရတ်မှာပါဝင်စားရတာဆိုဒီနေ့မှမချလို့ရှိရင်သူကပြိဋိဘာဆံရလိုက်တယ်။တတိယကဘုရားကလည်းပြိဋိဘာဆိုင်ရသည်ဘုရားလုံးရဲ့ကုသိုလ်ကောင်းမှုလည်းပဲဖြစ်စည်းနေဆိုတဲ့တစ်ချက်ခုတစ်ချက်ပြန်တဲ့သူကအဲ့လိုအကျံဇိုးနဲ့လုပ်တာအဲ့ဒါကိုမြင်တော့ဒီအခိုင်းအကျေကဘုရားလုံးကြီးကျန်ပြေးတာကျုပ်လန့်ပြီးတော့ချီချီပေါ့တဲ့ကြာဆိုဒါကဘာလဲမသိဘူးဆိုပြီးတော့အမေဘာလို့ပြန်ပြေးလာတော့အာမိကြီးတိုင်းကြီးတောင်ချစ်တယ်လောက်နဲ့ပြီးတော့တောင်ချစ်တယ်လောက်ကြည့်တယ်ကြည့်တော့မကြည့်သေးဘူးအလင်းကြောင်တော့တောက်အဲ့ဒါနဲ့ဘုရားလုံးကတစ်ချက်တည်းသူစဉ်းစားပြီးရင်ဒါဝိတ္တဝတိလက်ကြီးကမနက်သားကငါ့ကိုချစ်ပြုပေါ်လာတာဖြစ်တယ်။အဲ့ဒါနဲ့ဒီလိုမနက်အပေါင်းအသိမကငါ့ကိုလာပြီးတော့တုံလို့အောင်လုပ်တော်လည်းပဲငါတုံလို့မဲ့လူမဟုတ်ဘူးဆိုတာကိုသူသိအောင်ကြားရတယ်။ဒီစိတ်ပွဲမှာဘယ်နည်းနဲ့မှမနက်ကိုငါအနိုင်မပေးနိုင်ဘူး။ဆိုပြီးတော့သူတခါလေးထွက်တယ်။ထွက်ပြီးတော့မိကြီးစနားရောက်တော့မော့ကြည့်တော့မနက်ကိုတွေ့။တွေ့တဲ့အခါကျတင်းမစိုးတော့ဘူးလို့မေးတော့ကိုကလည်းငါမနက်ပဲလို့ပြောတယ်။ဘာဖြစ်လို့ဒီမိကြီးတွေကြီးလုပ်တယ်လို့မေးတော့ပြည့်စုံတာဘုရားကိုပြိဋိဘာစံလေးဖို့တင့်ရဲ့ကုသိုလ်ကောင်းမှုတွေပြည့်စုံနေဖို့ဒီလိုသိနေတာလေတဲ့သူကလည်းမှန်မှန်တိုင်းပြောတာလေအဲ့တော့ဘုရားလောင်းကတင့်မအောင်စီရဘူးတင့်မနိုင်စီရဘူးတဲ့ဒီစိတ်ပွဲမှာသင်တဲ့ငါနဲ့ဘယ်လိုနိုင်မလဲဆိုတော့သင်ဆောင်ကြည့်ဆိုပြီးတော့ဘုရားလောင်းကဂါထာတခုရွတ်တယ်အဲ့ဒီဂါထာတခုရွတ်တာကပြည့်စုံတာဘုရားအရှင်မြတ်ကိုလှမ်းပြီးတော့သူကရှောက်ထားတဲ့ဂါထာလေးပဲအဲ့ဒီဂါထာကတာမလူတွေရဲ့နားပါဆိုတော့စတိထားကြကောင်းပါလေနော်ပါရတာတော့ကာမံပတာမိမိရေယဥဒ္ဓံပါတော့အဝံတီတော့နန္ဒရိယကရိတာမိဟန္တပိဏံပရိဒါအိဒီကမှာပြောလို့ဆိုတော့ ကာမံပတာမိမိညာဥဒ္ဒံပါတော့အဝံတိရောဥဒ္ဒံပါတော့အဝံတိရောဆိုတာကဥဒ္ဒံပါဒဆိုတာပါဒဆိုတာခြေတော့ဥဒ္ဒံဆိုတာအထက်နောက်ခြေတော့ကအထက်အဝံတိရောဆိုတာခေါင်းကအောက်တောက်ထုံးမုံညောပေါ့ဗျာဟုတ်လားကျွန်းပြန်ပြီးတော့ကာမံပတာမိမိညာမဲကိုကြာရင်ကြာပဲသူမဟုတ်ဒီမိဒီလူနဲ့ကိုကြာရင်ကြာပါစေသောသောထူးမုန်းရောဒီမိချင်းလေးကြီးတို့မဟုတ်မရေသွင်းကြီးလေးကိုကြားရင်ကြားတော့ပါစေ။နာနရိယကရိတာမိမတက်တော်တဲ့မမြင့်မြတ်တဲ့သူယုံမာတို့ရဲ့အလုပ်ကိုတော့မာဘယ်တော့မှမလုပ်ဘူး။မရေကြားရင်ကြားပါစေမကောင်းတာကြီးကိုတော့မလုပ်ဘူးလေ။ဟောသူ့ရဲ့ကြောပုံကအဓိပ္ပာယ်တစ်မျိုးနော်။ဒါကတော့ဦးဇင်းတို့တွေကမကောင်းတာကိုလုပ်ရင်မရေကြားပဲ။မရေကြားမှကြောက်လို့မကောင်းမှုကိုကြောက်တာ။သူကမရေကြအောင်မယ်ဆိုရင်တော့မကောင်းဘူးတော့မလုပ်သေးဘူး။ဟော။သူပြောတဲ့အဓိပ္ပာယ်ကပိဋကတ်တို့သဘောပေါက်ရလားမသိဘူး။မကောင်းတာကိုမလုပ်လို့မရေကြမယ်ဆိုရင်တော့မကောင်းတာကိုတော့ရှောင်မှာပဲ။မရေအကြခံပြီးတော့ကိုရှောင်မယ်ဆိုတဲ့အဓိပ္ပာယ်။အဲ့တော့ဒီနေရာမှာနာနရိယံဆိုတာအနရိယံမမြတ်တော့အမှုဆိုတာဘာကိုပြောတာလဲဆိုတော့ဒါနမပြုခြင်း၊သီလမဆောက်တည်ခြင်း၊အစရှိတဲ့အမှုကိုမမြတ်တော့အမှုလို့ဆိုတယ်။ဆိုတာကမလုပ်လို့မရေကြမယ်ဆိုရင်လည်းပဲဟုတ်လားဟောလုံးလုံးမရေကြမယ်ဆိုရင်လည်းသူကတော့သူ့ဥမာပဲဆိုတဲ့အဓိပ္ပာယ်ဟုတ်လားသိတဲ့ကောင်တို့ကတော့သူပြောတာတော်တော်ကြည်တိထားတယ်ကောင်းတယ်နော်အေးအဲ့ဒါလိုနန္ဒရိယံကရိတာမိမမြတ်တော့မှုတော့သူကမပြုပါဘူးခန္ဓာပိဋကပရိက္ခာဒါကြောင့်အရှင်မြတ်တပည့်တော်ရဲ့ဆွမ်းကိုခံတော်မူပါဆိုပြီးတော့အဲ့ဒါသူကလောကနာဆောင်မှာတခါလေးယူလာတာဩဟုတ်လားအဲ့ဒီဆွမ်းခွက်ကိုကန်ပြီးတော့အဲ့ဒီမိကြီးထဲနဲ့ကိုဆင်းတာလိုက်တာပိဋကံပိဋကစီဆိုတဲ့စိတ်နော်သောတော်ကပြောရဲပရမတ္ထပါရမီပေါ့ဒါဒါနပရမတ္ထပါရမီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒီမိကြီးတဲ့ဆင်းရင်ဒါပြင်းတဲ့ဒီကောင်ပါပဲလေနဂဗန်နဲ့သာသင်းတာတာဆိုရင်လို့တည်တယ်ပြင်းနိုင်တာပဲအဲ့ပြင်းတဲ့ဒီပဲကြီးသူဆင်းမယ်ဆိုရင်သူကတော့ဒီဒါနကိုပြုမှဖြစ်တဲ့ကြောင့်တည်သွားလည်းပဲသူ့ကိုရှုံးတယ်လို့မဆိုနိုင်ဘူးဟုတ်တယ်မဟုတ်လားအေးအဲ့လိုအသေးခံပြီးတော့အသက်ကိုစွန့်ပြီးတော့သူကကုသိုလ်ကောင်းမှုကိုပြုတာဘာလို့သူအဲ့လိုပြုလဲတော့ကုသိုလ်ကောင်းမှုပေါ်မှာယုံကြည်လို့ပေါ့ဟုတ်တယ်မော်လာရဲ့အိမ်မင်းကြီးဒီယုံကြည်မှုကြောင့်သူကဆင်းရဲလိုက်တာပဲဒါအလွန်တရာမှဖြစ်ကောင်းဖြစ်ခဲဖြစ်နိုင်ခဲ့တဲ့စိတ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဖြစ်ကောင်းဖြစ်ခဲဖြစ်နိုင်ခဲ့တဲ့စိတ်တဲ့ကြောင့်ဖြစ်ကောင်းဖြစ်ခဲဖြစ်နိုင်ခဲ့တဲ့ကိစ္စကြီးကလည်းဖြစ်လာတာပါပဲအဲ့ဒါဘာဖြစ်တယ်ဆိုတော့အဲ့ဒီမိကြီးလေးကနေပြီးတော့ဘုရုံမကျပေါက်တယ်လို့ဆိုတယ်အဝေါ်ကြပါပဲနော်အေးဘုရုံမကျဆိုတာခြေထဲပေါက်တဲ့အမျိုးနော်တာမမိကြီးဘဝကြောင့်ပေါက်နိုင်တဲ့အနေထားမရှိဟုတ်ရဲ့လားအေးအခုကဘာတရားပေါက်မင်းကြီးရာနေပေါက်တယ်။ဒါဒီလိုစိတ်တက်ကလည်းဖြစ်တော့ဖြစ်ခဲ့စိတ်တက်ဆိုတော့ဖြစ်တော့ဖြစ်ခဲ့တိကျတော့ဖြစ်လာတယ်လို့ဒါကတော့ဥစဉ်ကသဘာဝယုတ်တည်နေရှင်းလားကြည့်အောင်။အဲ့ဒီတော့မှဘုရားတော်ကအဲ့ဒီကြာပွဲပုံမှာရက်တယ်ရော။အဲ့ဒါကြာပွဲကလည်းတော်တော်ကြီးရလို့ဆိုတယ်။အဲ့ဒါကြာပွဲတွေကလည်းဝတ်မုံတွေကအပေါ်ကိုပြန်တက်ပြီးတော့ဘုရားတော်ပုံကိုရှင်မုံလေးကျဲလို့ကျဲချာလေးတွေလို့လည်းဆိုတယ်။ဒါဖြစ်နိုင်ခဲ့တဲ့သူ့ရဲ့စိတ်တက်ကိုသဘာဝတရားကပူရော်တယ်လို့ပဲ။ဟောသဘာဝကြာကြာရှင်းလားကြည့်အောင်ပါတော့။အဲ့ဒါနဲ့အဲ့ဒီကြာပွဲကပဲအဲ့ဒီဆောင်းကိုပြစ်ခရာဘုရားရှင်မထေရဲ့တပည့်ကိုထည့်တယ်။အဲ့ဒါမန္တနာရှုံးတယ်အဲ့ဒီပွဲမှာဟုတ်လား။ဒါကြောင့်ပြည်တော်ပေါ်တော်တို့ခရီးတင်ကာရဆက်ဆိုတာအဲ့ဒါပဲ။တရားလောင်းသူ့ကိုယ်တိုင်ကုသိုလ်ကောင်းမှုရဲ့ပုံမှာယုံကြည်မှုပြင်းပြထက်သန်လို့အသက်ဆုံးပြီးတော့ဖြစ်ခဲ့တဲ့အကြောင်းပေါ့။ဟုတ်လား။သောထုံးမုံမြုံမိမိတို့နဲ့ကြားရင်ကြားပါစေ။မကောင်းဖို့ကတော့သူမလုပ်ပါဘူး။ဟုတ်ရဲ့လား။အေးဒါကြောင့်မို့လို့မြတ်စွာဘုရားကအနာရယံတတိယကိုတဲ့ကအရိယာသူတော်ကောင်းတယောက်ဖြစ်တယ်ဘုရားတကယ်လည်းဖြစ်တယ်တင့်ကိုတားတဲ့နတ်ကလည်းတာမန်နဲ့ဖြစ်တယ်ငါတို့တုတော်ငါကိုတားတဲ့နတ်ဟာမန္တန်ဖြစ်တယ်တာဝတော်ကကုသိုလ်ကောင်းမှုကိုမရက်ခဲ့ဘူးဆိုပြီးတော့ဒါမျက်စောပြဟောတာဒါကြောင့်ဒီတဲ့ပေါင်းသူတော်ကောင်းတို့မျက်စောခဲခြင်းကိုတော်မြတ်ကြီးရှောက်လန်းခဲ့တဲ့လမ်းစဉ်ကိုကိုယ့်ရဲ့စွာအနေနဲ့ထားပြီးတော့တတ်နိုင်မြတ်သရာတရားကိုမွေးနေရမှာပေါ့နော်သရာတရားကြီးရင်ကြီးကြတော့ကုသိုလ်ကောင်းမှုကလုပ်ဖြစ်မှာပေါ့ထရီတတိယတရားတရားဆိုတာကလည်းဘယ်ပုံပင်ဒီမွေးပြရမလဲဆိုတဲ့အချက်ကလည်းလိုသေးတယ်။သူတော်ကောင်းနဲ့ပေါင်းရမယ်သူတော်ကောင်းတရားနားရမယ်ဟုတ်လား။မှန်ကန်သောနှလုံးသွင်းဖို့ရှိရမယ်။ပြီးတော့မဉ္ဇဉ်ပုံညာအားလျော်တဲ့အချင်းမြတ်ကိုကျင့်သုံးရမယ်။ဒီလေးချက်ဒီတရားတရားထက်သန်ခြင်းအကြောင်းလိုကျမ်းစာတွေထဲမှာဟောထားတာရှိတယ်။နော်။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေကိုပြောခြင်းဒီတရားတရားထက်သန်ခြင်းအကြောင်းတရားတရားထက်သန်လာတဲ့အရာကိုကိုယ်ချမ်းသာဒုက္ခအမျိုးမျိုးဖြစ်စေမယ်ကုသိုလ်ကောင်းမှုမျိုးစုံကိုပိဋကတော်တော်တို့လုပ်ဖြစ်သွားတဲ့အကြောင်းမရှိဘူးလားရှိတယ်ဟုတ်ရဲ့လားဒီဒါကဦးဇင်းတို့သတိတင်တာကဆက်နော်ကုသိုလ်ကောင်းမှုကိုစ ေရေရေရေပြုတဲ့နေရာမှာတရားတရားပေါ်မှာမူတည်ရေဆိုတာအဲ့ဒီတရားတရားကလည်းသူတော်ကောင်းနဲ့ဘယ်လောက်ပေါ်ရတယ်သူတော်ကောင်းတရားတွေကိုဘယ်လောက်လေ့လာလိုက်စားထားတယ်လဲဘယ်လောက်နှလုံးသွင်းမှန်ကန်တယ်လဲဘယ်လောက်အချင်းမြက်ကိုကျင့်သုံးထားတယ်လဲဆိုတာပေါ်မှာမူတည်ရေဟုတ်လားမူတည်ပဲဒါကြောင့်ဒီတော်ကောင်းတို့အမျိုးမျိုးသောချမ်းသာဒုက္ခကိုရရှိဖို့အတွက်ကုသိုလ်ကောင်းမှုကိုပြည့်စုံအောင်အထောက်အကူလို့ဒုတိယအဆုံးအမကိုဘုရားဆုစုတိုက်တွန်းထားတယ်ဒီနေရာမှာဦးဇင်းတို့ဒီကုန်းကျုပ်ပါပြောနေတော့ဆိုတော့အမျိုးမျိုးသောချမ်းသာဒုက္ခဆိုတာကိုပြောဖို့အလေရောက်လာပြီပေါ့ချမ်းသာဒုက္ခဆိုတာအဆင်အမျိုးမျိုးရှိတယ်ချမ်းသာဒုက္ခဆိုတာအဆင်အမျိုးမျိုးရှိတယ်လို့ကုသိုလ်ကောင်းမှုဆိုတာလည်းအဆင်အမျိုးမျိုးရှိရနော်တို့ကပြောခဲ့ပြီမဟုတ်လားဟောဒါနာလည်းအမျိုးမျိုးရှိတယ်ဒါနာတဲ့တရဏဂုံတရဏဂုံတဲ့တိလတိလတဲ့ပိတ္တပိတ္တတဲ့အနိစ္စသင်္ညာဟောကုသိုလ်ကောင်းမှုရဲ့သူ့လေဗယ်နဲ့သူမရှိဘူးလားရှိတယ်အဲ့လိုကုသိုလ်ကောင်းမှုကအဆင်အမျိုးမျိုးရှိတယ်လို့ချမ်းသာဒုက္ခလည်းအဆင်အမျိုးမျိုးရှိတာပဲဒီချမ်းသာဒုက္ခအဆင်အမျိုးမျိုးရှိတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဥစဉ်အော်ဘဝဝိရဏိယတုတ်တံဆိုတာလေးကိုအနည်းချုပ်ပြီးတော့ဒီကုန်းလို့ပြောမယ်နော်ဘုရင်တော်မြတ်စွာဘုရားလက်ထက်ကသင်္ဆတ်ကင်္ဃဆိုတဲ့လက်သမားဆရာကြီးတယောက်ရှိတယ်အဲ့ဒီလက်သမားဆရာကြီးကဒီနေ့တော့ရှင်ဥဒ္ဒရာကြီးကိုတွေ့ရောက်လာနော်ရှင်ဥဒ္ဒရာကြီးရောက်လာပြီးတော့သူကပါမေးတော့ဆိုတော့ရှင်ဘုရားဥဒ္ဒရာကြီးရဲ့မြတ်စွာဘုရားကခံစားမှုဝေဒနာတွေကိုဘယ်နှမျိုးတော့ဟောတာလဲလို့ရှင်ဘုရားကြားမှုလေတဲ့အဲ့လိုမေးတဲ့အခါကျတော့ဥဒ္ဒရာကြီးကဒါကြီးမြတ်စွာဘုရားကခံစားမှုဝေဒနာကို၃မျိုးဟောတာလေလို့ငါပတ်သားလို့ရတယ်။အဲ့ဒီ၃မျိုးကဘာတွေလဲဆိုတော့ဒုက္ခဝေဒနာအချမ်းသာတဲ့သဘောဒုက္ခဝေဒနာဆင်းရဲတဲ့သဘောအဒုက္ခမဒုက္ခဝေဒနာလို့ဆိုရမယ်ဥပိ္ပခာသဘောချမ်းသာတာလည်းမထင်ရှားဆင်းရဲတာလည်းမထင်ရှားဝေဒနာဘယ်မျိုးလဲလဲ၃မျိုးဒုက္ခဒုက္ခဥပိ္ပခာအဲ့လိုပြောပြတော့သင်္ဆကင်ကလက်သမားဆရာကြီးကပြောတယ်ဆိုတော့အရှင်ဘုရားမဟုတ်ဘူးလေမြတ်စွာဘုရားကဝေဒနာကိုနှစ်မျိုးပဲဟောတာတဲ့ဟောဒေသကြီးလှုပ်လာပြီနော်ဝေဒနာကိုဘယ်နှမျိုးဟောနှစ်မျိုးပဲဟောတာတဲ့ဘာဖြစ်လို့လဲဆိုတော့အဒုက္ခမဒုက္ခဝေဒနာလို့ဆိုတဲ့ဥပိ္ပခဝေဒနာဟာငြိမ့်သက်တယ်မုံမြတ်တယ်ဒါကြောင့်မလို့သူ့ကိုဒုက္ခဝေဒနာတွေထည့်ထားတာဟာတဲ့ဒါကြောင့်ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့လို့နှစ်မျိုးပဲရှိတယ်ဝေဒနာဆိုတာဥပိ္ပခဝေဒနာကဘယ်ထည့်ထားတာဒုက္ခဝေဒနာတွေထည့်ထားတာဒါကြောင့်ဝေဒနာဆိုတာနှစ်မျိုးလေအဲ့တော့ဟောကဥဒ္ဒရာကြီးကလည်းလက်မချောတရားရင်ဝေဒနာက၃မျိုးရှိတာဒုက္ခရဲ့ဒုက္ခရဲ့ဥပိ္ပခရဲ့အဲ့တော့ရှင်ဘုရားဝေဒနာဆိုတာ၂မျိုးရှိတာဒုက္ခရဲ့ဒုက္ခရဲ့ဟောညင်ညာရောအမှန်ကတော့၂ယောက်တလုံးမှာလေ၂ယောက်တလုံးဟာအကြောင်းခံမာစွာသဘာဝကျတယ်ဒါပေမဲ့ခက်နေတာကတယောက်ရဲ့သဘာဝကျတဲ့အကြောင်းတရားရှိနေတာကိုတယောက်ကလက်မခံတဲ့အချက်ပဲဒါကြောင့်ဘုန်းကြီးကလည်းတရားကိုပြန်နေတယ်တရားကလည်းဘုန်းကြီးကိုပြန်နေတယ်အဲ့လိုညင်းနေတာကိုဘယ်လိုကြားတော့ဆိုတော့ဆေယနာနာကိုရမေကြီးကကြားတယ်။ကြားတဲ့အခါကျတော့ဆေယနာနာကမြတ်စွာဘုရားကိုသွားကြောက်တယ်။မြတ်စွာဘုရားတဲ့ဆေဥရာကြီးနဲ့ပြန်ဆက်ကင်ကလက်သမားဆရာကြီးတို့ကတော့ဒီလိုဒီအကြောင်းဝေဒနာကိုတယောက်က2မျိုးတယောက်က3မျိုးဆိုပြီးညင်းနေကြတယ်။ဆေမြတ်စွာဘုရားကဘာအမင်းရှိအောင်ဆိုတော့အနန္တာတဲ့။ဘာဘုရားအကြောင်းပရိယအားလို့ဆိုတော့ဝေဒနာမျိုးကိုအမျိုးမျိုးဟောတာရှိတယ်တဲ့။ဝေဒနာကို2မျိုးလို့ဟောတာလည်းရှိသေးဟုတ်တယ်တဲ့ပြန်ဆက်ကင်ကပုံတယ်ဆက်သမားဆရာကြီးပြောတယ်တော့ဝေဒနာကို3မျိုးဟောတာလည်းရှိဒုက္ခဒုက္ခဥပိ္ပခာသောမနတ္တဒေါမနတ္တဆိုပြီးတော့ဝေဒနာကို5မျိုးဟောတာလည်းရှိဝေဒနာကို6မျိုးဟောတာလည်းရှိတယ်7မျိုးဟောတာလည်းရှိတယ်36မျိုးဟောတာလည်းရှိတယ်တရား7မျိုးဟောတာတောင်ရှိတယ်တဲ့မြတ်စွာဘုရားဒါအကြောင်းပရိယအားလို့ဆိုဟောတာကောအဲ့ဒါကိုတရားယောက်ကပြောလာတဲ့အခါမှာအကြောင်းလေးခိုင်ပါလေတဘာဝလေးဆိုင်ပါလေခင်ဗျတယောက်စကားကိုတယောက်လက်မခံဘူးဆိုလို့ရှိရင်အဲ့ဒါတေချာပေါင်းငင်းခုမှုနဲ့အကုသို့များကြလိမ့်မယ်တယောက်ကပြောလာတဲ့စကားအကြောင်းလေးခိုင်ပါလေဟုတ်လဲဟုတ်တယ်ဆိုရင်လက်ခံဖို့လိုတယ်အဲ့လိုလက်ခံနိုင်မယ်ဆိုရင်တော့နို့နေနေနဲ့ရောထားသလိုမျိုးတယောက်ကိုတယောက်စစ်တော်မျက်စိများဖြင့်ရှိနိုင်ကြလိမ့်မယ်တဲ့အဲ့ဒီမှာအဲ့ဒီအတုံးလုံးလေးပါတယ်နော်တယောက်ရဲ့တရားစကားကတဘာဝကျနေတယ်ဆိုရင်ကိုယ်နဲ့မကိုက်နေတော့လည်းပဲအဲ့ဒါလက်ခံနိုင်ဖို့မလိုဘူးလားလို့ကိုမကြိုက်တယ်လို့တဘာဝပြရင်တော့လက်ခံရမှာဟုတ်လားအဲ့လိုလက်ခံနိုင်မယ်ဆိုရင်တယောက်ကိုတယောက်စစ်တော့မျက်လုံးများနဲ့ကြည့်နိုင်ရလိမ့်တယ်ဟုတ်လားအဲ့လိုလက်မခံနိုင်ဘူးငါဟာပါငါဟာပဲဆိုရင်တော့အဲ့ဒါဘလို့မှမေတ္တာသဘောချက်ပြီးတော့ဖြစ်ဖို့မလွယ်ဘူးနော်အဲ့လိုမြတ်စွာဘုရားကဟောပြီးတော့ဈာန်တဏ္ဍကိုဘာအမင်းရှိအောင်ဆိုတော့အာရဏာတဲ့လောကမှာကာမဂုဏ်အာယုံဆိုတာ၅မျိုးရှိတယ်ဒါပြီးတုတ်တိရပါရူပယုံတရားယုံကံယုံရတယုံခရဗယုံအဲ့ဒီကံဘုံအာယုံ၅ပါးကိုအကြောင်းပြုပြီးတော့စိတ်ထဲမှာဝန်တာတဲ့ကြည်လို့တဲ့နှစ်သက်တဲ့သဘောကျတယ်ဆိုတဲ့သောမနတ္တသဘောလေးက ဒါကာမဒုက္ခပဲတဲ့ကာမဒုက္ခကိုအရင်အိဗေဖွင့်တာနော်ကာမဒုက္ခဆိုတာအာယုနေကြောင့်တဏှာသိရှိပါုံတတယုံခန္ဓာယောရတယုံဖုဒဘာယောစေတဲ့ကာမဘုံအာယု၅ပါးကြောင့်စိတ်ထဲမှာနှစ်သက်သက်ကြည်လို့တဲ့သဘောကျတဲ့သဘောဒါကိုပါခေါ်လို့ကာမဒုက္ခအဲ့ဒါတုံးတယောက်သုံးပုဂ္ဂိုလ်ကဟောဒီလောကကြီးမှာကာမချမ်းသာဒိတာနဲ့အချမ်းသာဆုံးမှာဘာကာမချမ်းသာကလွဲလို့ချမ်းသာတာမရှိပါဘူးလို့ပြောရမယ်ဆိုရင်ငါလက်မခံနိုင်ဘူးတဲ့မြတ်စွာဘုရားကာမချမ်းသာဒိတာနဲ့အကောင်းဆုံးဒါပဲချမ်းသာဆိုတာဒါပဲရှိတာလို့ပြောခဲ့ပေတယ်ဘာလဲတော့လက်မခံနိုင်ဘူးဘာလို့လဲဆိုတော့သူ့ထက်ချမ်းသာတဲ့ပထမဇန်ဒီဟုတော့တပါးသောချမ်းသာရှိနေသေးတဲ့အတွက်ကြောင့်မင်းတဲ့ဟောစပြောနေနော်ကာမချမ်းသာတဲ့ပါလေချမ်းသာတာပါလေတော့ပထမဇန်ချမ်းသာတဲ့နိဝရဏတရား၅ပါးကင်းစိတ်လို့တော့စိတ်ထဲမှာဒါပိဋကပေါင်းတော်တော်တက္ကသဘာဝနာတရားတွေမျိုးကိုကြိုးစားအထုတဲ့အခါမှာပထမဇန်ဆိုတာမရနိုင်ဘူးလားရနိုင်တယ်အဲ့ဒီရတာတဲ့ပထမဇန်ဒီကာမဒုက္ခတဲ့အများကြီးချမ်းသာတယ်အဲ့ဒီပထမဇန်ကိုရလို့ပထမဇန်ရတာတဲ့ပုဂ္ဂိုလ်တယောက်ကဟာဒီပထမဇန်ချမ်းသာတွေကကောင်းလိုက်တာလောကမှာသူ့ရဲ့ကောင်းတာတော့မရှိတော့ပါဘူးလို့ပြောမယ်ဆိုရင်မလက်မခံနိုင်ဘူးလေဘာလို့တော့သူ့တဲ့ချမ်းသာတဲ့ဒုတိယတာချမ်းသာဆိုတာရှိသေးတယ်တဲ့။ဟောပေတပေါင်းတော်တော့အမြင်ပြဖို့လိုတယ်ဆိုတာကိုလည်းဟိုပြောပြရရောက်မလို့ထင်ပါရဲ့ဟုတ်လား
။ဟေ
းအဲ့ဒီဒုတိယတာရတဲ့လူကဟာဒုတိယတာကချမ်းသာဆုံးမှကွာလို့ပြောမယ်ဆိုရင်ဒါလည်းမျက်စောပြားကလက်မခံနိုင်ဘူးလေ။ဘာလို့သူ့တဲ့ချမ်းသာတဲ့တတိယတာဆိုတာရှိသေးတယ်။ဟိုဘက်တော့အချင်းတို့ပဲပြောတော့မယ်နော်။တတိယတာတဲ့ချမ်းသာတာကသုဒ္ဓတာ။အဲ့ဒီသုဒ္ဓတာတဲ့ချမ်းသာတာကအာကာသနဲ့သာယရဏသာဆိုတဲ့အရုပဇံ၄ပါးလေးကပထမအဆုံးကြံပေါ့အဲ့ဒါလေချမ်းသာတာကဝိညာဉ်နဲ့သာယရဏသာအဲ့ဒါလေချမ်းသာတာကအာကိဉ္စညာယရဏသာအဲ့ဒါလေချမ်းသာတာကနေဝံတင်ညာနာတင်ညာယရဏသာဒီဇန်၄ရဲ့သဘောအိပ္ပယ်တွေကိုတော့ဘာမှမပြောချင်လို့ဒီခေါ်တဲ့တရားကိုပဲနာကြလို့ဦးဇင်းကအဲ့လိုပဲတတ်တွန်းနေတယ်ဆိုကြီးပြောတာတော့အကောင်းဆုံးပဲဟုတ်လားဦးဇင်းကတော့အချိန်မီပြီဘူးဆိုတဲ့အကြောင်းပြချင်းနဲ့မပြောတော့ဘူးနော်ဟေးအဲ့ဒီဇန်7ပါးဟုတ်လားအဲ့ဒီချမ်းသာကိုအကောင်းဆုံးချမ်းသာလို့ပြောခဲ့တယ်ဆိုရင်လည်းပဲငါဘုရားလက်မခံနိုင်ဘူးတဲ့ဘာဖြစ်လို့ဆိုတော့ဝိရဏတင်ညာချုပ်ပြီးတော့နေတဲ့နေရောဓသမပတ်ဆိုတာရှိတယ်တဲ့ဟောအဲ့ဒီဝိရဏတင်ညာချုပ်ပြီးဆိုတဲ့သဘောပေါ့ဒီနေရာမှာရသော်ဘုရားကဗာလိတော်ဖြည့်ဆွတ်ပြီးတော့ပြောတာတော့ဆိုတော့အနန္တဟာတဲ့သာရဏေဘအယူဆရှိတဲ့ပုဂ္ဂိုလ်တွေကဟာဝေဒနာနဲ့တင်ညာနဲ့ချုပ်တယ်ဝေဒနာခံစားချက်ကြီးချုပ်နေမှတော့အဲ့ဒါကဘလို့ချမ်းသာတာတုံးလို့ねသောရကတက်ခဲ့မယ်ဆိုရင်ဟောဝေဒနာမရှိဘူးလို့ပြောတာတော့ဝေဒနာမရှိဘဲနဲ့ဘလို့ပြောတာချမ်းသာတယ်လို့ပြောတာနော်အဲ့လိုဆိုရင်တဲ့တင်တော့ကချမ်းသာဆိုတာကိုမြတ်စွာဘုရားကခံစားမှုဝေဒနာတစ်ခုတည်းကိုဒီအကြောင်းပြုပြီးတော့သိညက်ထားတာမဟုတ်ဘူးလို့ဖြေရမယ်ဘာချမ်းသာဆိုတာတချို့တဘာဝကိုယ်ကချမ်းသာနေတာရှိတယ်ဝိရဏခံစားမှုမပါဘဲနဲ့ချမ်းသာတဲ့သဘောဆိုတာရှိသေးတယ်လို့ဒါအကျဉ်းချင်းလူငယ်တွေအဲ့လိုနားလည်ရမှာပေါ့။ဒါမြတ်စွာဘုရားကအဲ့လိုလေးနေလုံးထုတ်တာ။အဲ့တော့ဦးဇင်းတို့အရှင်းဆုံးပြောရမယ်ဆိုရင်တော့နိဗ္ဗာန်ချမ်းသာသည်အကောင်းဆုံးချမ်းသာ။ဟုတ်တယ်ဟုတ်လား။အေးကာမချမ်းသာရှိတယ်။နောက်ပြီးတော့ဇန်ချမ်းသာ7မျိုးတောင်ဟောလိုက်တယ်နော်။ပြီးတော့ဘာလို့ဒီရောဓသမပတ်ဆက်ပြီးတော့နိဗ္ဗာန်ချမ်းသာလို့အကျဉ်းချင်းထူကြပါမျိုးဟုတ်လား။အေးချမ်းသာဆိုတာအဲ့လိုအရှင်းနဲ့မရှိဘူးလား။ရှိတယ်။အဲ့အသိမြင်တဲ့မြင်တဲ့ချမ်းသာကိုရခြင်းနဲ့ဆိုရင်အသိမြင်တဲ့မြင်တဲ့ကုသိုလ်ကောင်းမှုကိုပြုလိုက်ကြဖို့ပဲဟုတ်တယ်မို့လားဒီနေရာမှာဦးဇင်းတို့အပြီးနဲ့မှနားလည်ရတဲ့ပုဂ္ဂိုလ်တွေအတွက်နောက်ကာမကုသိုလ်မေဃကုသိုလ်လောကုတ္တရာကုသိုလ်လို့ကုသိုလ်ကောင်းမှုကိုအကျဉ်းများဖြင့်သုံးပိုင်းပိုင်းခါတာမရှိဘူးလားရှိတယ်ကာမကုသိုလ်ဒီကာမချမ်းသာကိုဖြစ်စေတယ်မေဃကုသိုလ်ဒီသာချမ်းသာကိုဖြစ်စေတယ်လောကုတ္တရာကုသိုလ်ဒီနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်သူကြတော့ဖြစ်တည်တယ်လို့မပြောနဲ့တော့ဟုတ်လားဒီနိဗ္ဗာန်ချမ်းသာဆိုတာကအကြောင်းမရှိဘူးသူကနိဗ္ဗာန်ဆိုတာအကြောင်းမရှိမဲ့ဉာဏ်ကြောင့်ဖြစ်တာမဟုတ်မဲ့ဉာဏ်ဆိုတာနိဗ္ဗာန်ကိုမြင်တဲ့တဘောအာယုံပြုတဲ့တဘောလို့နားလည်ရဟုတ်လားအေးဒါကြောင့်ပြည့်တော်ကောင်းတော်လို့ကုသိုလ်ကောင်းမှုကိုအရှင်းမြင်တဲ့မြင်အောင်လုံနိုင်လေးလေးအရှင်းမြင်တဲ့မြင်တဲ့ချမ်းသာကိုရလေလေဟုတ်လားဒါကြောင့်ဦးဇင်းတို့အရှင်းအမြင်တို့နိဗ္ဗာန်ချမ်းသာကိုရဖို့အတွက်အဆက်အမြင်လုံးကုသိုလ်ကောင်းမှုကိုဖြည့်လို့နိုင်ကြဖို့မလိုဘူးလားဒီအဆက်အမြင်လုံးကုသိုလ်ကောင်းမှုကဘာကိုရည်ရွယ်ပြောတာတော့ဆိုတော့တတိပဌာန်ဘာဝနာကိုရည်ရွယ်ပြောတာပါဘုရင်တို့တတိပဌာန်တာယုံမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုလို့မှန်မှန်ကန်ကန်ပြောနိုင်ခြင်းနဲ့ဆိုရင်တတိပဌာန်တရား၄ပါးကိုပြောလိုက်ပါတဲ့တတိပဌာန်တရား၄ပါးဒီတသက်ကုသိုလ်ကောင်းမှုဖြစ်တယ်တဲ့ဟောမနေ့တော့ကအကုသိုလ်အကုသိုလ်လို့မှန်မှန်ကန်ကန်ပြောနိုင်ခြင်းနဲ့ဆိုရင်ဘာကိုပြောရမှာလဲတော့နိဝရဏတရား၅ပါးဟုတ်လားအဲ့ဒီအရင်ကအထက်အောက်ဘယ်လိုဒီတွေ့ပြီးတော့ဟောတာလဲနော် အကုသို့တက်တက်ဖြစ်တယ်တဲ့ဒီဝဏတရား၅ပါးဆိုတာသတိဋ္ဌာန်တရား၄ပါးဆိုတာကတော့ကုသို့တက်တက်ဖြစ်တယ်တဲ့ဒါကြောင့်သတိဋ္ဌာန်တရားကိုပွားများလို့ရှိရင်ဒေသကောင်တွေကတော့သတိဋ္ဌာန်ရဲ့ဂုဏ်ကြီးရှုပြီးတော့နာဘူးတာတွေရှိပါတယ်ဟုတ်လားသတိဋ္ဌာန်ကိုပွားများရင်အကျိုးကျေးဇူးဘယ်နှမျိုးရနိုင်လို့ခုနှစ်မျိုးရနိုင်တယ်တတ္တနာဝိတုဒ္ဓိယတတ္တဝါတွေရဲ့တဏ္ဍာမှာအကြောင်းအလဲဆိုဖြစ်ပေါ်ဖြစ်ပေါ်နေတဲ့ကိလေသာတွေတော့အနည်းအကျဉ်းကိုလည်းပဲပြောင်းလဲအောင်ကြိုးစားနိုင်တဲ့အစွမ်းတည်းရှိတယ်။သတိပဋ္ဌာန်တရားဆိုတာနော်။ပြီးတော့သောကသိတ္တဝါနာပမတိကမာယဆိုရင်ရဲ့သောကနဲ့ဘူကျွေးခြင်းသိတ္တဝါကိုလုံရောက်သွားစေနိုင်တဲ့အစွမ်းတည်းလည်းရှိတယ်။ဒုက္ခဒေါမနတ္တအဋ္ဌိကမာယကိုရှင်ခြင်းဒုက္ခနဲ့သိခြင်းခြင်းဒေါမနတ္တကိုလည်းပဲချုပ်နှိမ်သွားစေတဲ့အစွမ်းတည်းလည်းရှိတယ်။အားနည်းကြည့်နော်။ညာယတ္တအဋ္ဌိကမာယအရိယာမဉ္ဇဉ်ကိုရံပြီးတော့နိဗ္ဗာန်တတ္တတိကိယာဖုန်ဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြည့်နေတဲ့အသံတည်းလည်းရှိတယ်။ဟောနိဗ္ဗာန်ချမ်းသာအကောင်းဆုံးချမ်းသာကိုတိဋ္ဌံတရားကိုပွားများရင်ရနိုင်မယ်ဆိုတာမတင်ကြဘူးလား။သင်ကြတယ်။ဒါကြောင့်ဒေသဘောတော်တို့ကောင်းမှုဆောင်ဆိုတဲ့နေရာမှာဒါနာကောင်းမှုကိုလည်းဆောင်ရမယ်။သီလကောင်းမှုကိုလည်းဆောင်ရမယ်။တမာတိပညာကောင်းမှုကိုလည်းဆောင်ရမယ်။အဲ့ဒီနေရာမှာဦးဉာဏ်တော်တိဋ္ဌာန်ဆိုတာကတော့တမာတိပညာဒီထဲမှာတိဋ္ဌာန်တရားထဲမှာအကျုံးဝင်တယ်ပေါ့ဟုတ်လားအေးအဲ့ဒီတိဋ္ဌာန်တရားကိုပွားများသောအခြင်းအချက်အမြင်ဆုံးကုသိုလ်ကောင်းမှုကိုဖြစ်ပြီးတော့အချက်အမြင်ဆုံးချမ်းသာဒုက္ခကိုရအောင်အထောက်ကြရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်ဒါကြောင့်ကောင်းမှုဆောင်ဆိုတဲ့နေရာမှာတိဋ္ဌာန်ဘာဝနာတရားကိုပွားများတာကတော့အကောင်းဆုံးသောကောင်းမှုကိုဆောင်နေတာလို့မဆိုနိုင်ဘူးလားကောင်းမှုကောင်းမှုလို့ပြောရင်လူတွေကချူရာတန်းတာတော့ပဲစိတ်ကရောက်ရောက်သွားတာတော့တော့ဒါတော်တော်မကြည့်တော့ဘူးလို့ဆိုရမှာနော်ဒါကောင်းမှုဆိုတာဘာလို့လို့မင်းရင်သတိပဋ္ဌာန်တရားဟာအစဉ်ကြေဆုံးအမြင့်မြတ်ဆုံးလို့ဆိုနိုင်မလားဆိုနိုင်ဒါကြောင့်ကိုယ့်ရဲ့ခန္ဓာမှာသတိလေးကပ်ပြီးတော့တတ်နိုင်နေများနေနိုင်အောင်အားထုတ်ကြရမယ်ကိုယ့်ခန္ဓာမှာဘလို့တဘာဝကြီးဖြစ်နေတော့စကားလေးကိုတိတိတိတိမြောင်ကြိုးစားရမယ်ဒါသတိပဋ္ဌာန်တရားရဲ့အနှစ်ချုပ်လို့လည်းဆိုနိုင်ပါတယ်ဟုတ်လားဒီခန္ဓာမှာအကြောင်းသိသိသားလျော်စွာတဘာဝတရားတွေကတလက်စက်ဖြစ်ပေါ်နေတာမရှိဘူးလားရှင်နော်ဉာဏ်ဓာတ်တွေကြာတာတွေနာနာတွေစားတာတွေထီတာတွေတွေ့တာတွေတလက်စက်ကိုဖြစ်နေတာပဲအနာမရှိဖြစ်နေတာပဲအဲ့ဒီဖြစ်နေတဲ့တရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိဥကြီးပြီးတော့အပေါ်လိုမရှိဖြစ်သက်ခြင်းမလုပ်ပဲနဲ့နှုတ်ပဲခြင်းမလုပ်ပဲနဲ့တိတိတိတိမြောင်ကျူစားအထုတ်ဖို့မလိုဘူးလားလိုတယ်အဲ့လိုကျူစားအထုတ်မယ်ဆိုရင်အော်ဖြစ်ပေါ်လာတဲ့တရားတွေကတလဇပြောက်ွယ်လိုက်နေတဲ့သဘောချုပ်ပြောက်လိုက်နေတဲ့သဘောလို့သူဟာအနိစ္စလက္ခဏာကိုသိတဲ့ဉာဏ်နဲ့ဉာဏ်ကိုမရနိုင်ဘူးလားရနိုင်တယ်။အဲ့ဒီအနိစ္စကိုသိပါများပြီဆိုရင်ဟောဘဝမှာဘာဖြစ်လို့မှအကောင်းမဟုတ်ပါလားလို့ဒုက္ခသဘောကိုတစ်ချိန်လေးနဲ့သူနားလေတဲ့ဉာဏ်မရနိုင်ဘူးလားရနိုင်တယ်။ဒါကြောင့်မာဇီဆိုကြီးကပေါ်တိုင်းမပြတ်ချုပ်မှတ်နေလျင်ဒုက္ခနဲ့မျိုးအကြောင်းကျိုးသိမြင်တည်းရဲ့ရှင်ရဲ့ဉာဏ်တည်းပေါ်လွင်အနတ္တတရားနိဗ္ဗာန်ဝင်လို့သတိပဋ္ဌာန်အလုံးရဲ့အနှစ်ချုပ်ကိုအကျိုးကြီးဆုံးနဲ့မှဖြစ်ဆက်ပြီးတော့အစိုးရကအနှစ်အသားပါပါရေးတာအလုံးလုံးထဲမှာလည်းပဲရှိမယ်လို့ထင်ပါတယ်နော်ပေါ်တိုင်းမပြတ်ရှုမှတ်နေလေကျုံနဲ့တစ်မျိုးကြောင်းကျိုးတည်နေမမြဲခြင်းရဲ့ဉာဏ်လေးပေါ်တဲ့အနတ္တတရားနိဗ္ဗာန်ဝင်ဒါကြောင့်ပေးတဲ့ကောင်းတဲ့ကောင်းတဲ့နေကုန်ကျုပ်ကောင်းမှုဆောင်ဆိုတာလေးကိုဘုရင်တို့သတိပဋ္ဌာန်နဲ့နေကုန်ကျုပ်ပါတယ်နော်။အေးအကောင်းဆုံးသောကုသိုလ်ကောင်းမှုကိုပြုလုပ်ပြီးတော့အကောင်းဆုံးသောနိဗ္ဗာန်ချမ်းသာကိုရယူနိုင်ဖို့ဟုတ်ရလား။ဒါကြောင့်ကောင်းမှုဆောင်ဆိုတဲ့စကားလေးနေပေမကျေဘူးလားဗျာ။ဒီရနော်ပြောကောင်းကောင်းနဲ့ပြောလိုက်တာတနားရီတောင်ဖွဲ့တော့မယ်ဟုတ်လား။အေးအဲ့တော့ဘုရင်တို့ပေးတဲ့ကောင်းတဲ့ကောင်းတို့ကောင်းမှုဆိုတာအတိတ်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုပေးတဲ့သဘောဟုတ်ရလား။အဲ့ဒီကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေဒီတိက္ကနာတုတ်တံကိုအခြေခံပြီးတော့ပြောရတယ်။ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးကိုသိမြင်နားလည်ဖို့ရှိသလောက်ယုံကြည်မှုရှိသလောက်ကုသိုလ်ကောင်းမှုပြုတဲ့နေရာမှာရေးရမယ်။ဟုတ်လား။ဒါကြောင့်ကုသိုလ်ကောင်းမှုကိုပြုရဖို့လိုတယ်။ပြုတဲ့နေရာမှာလည်းကုသိုလ်ကောင်းမှုကအဆင့်အမျိုးရှိတယ်။ကုသိုလ်ကောင်းမှုကအဆင့်အမျိုးရှိလို့ဆန္ဒဒုက္ခကလည်းအဆင့်အမျိုးရှိတယ်။ဒါကြောင့်ပြည်သက်ကောင်းတော်တို့အဆင့်မြင့်တဲ့ဆန္ဒကိုရဖို့အတွက်အဆင့်မြင့်တဲ့ကုသိုလ်ကိုသာဝနာ့ဘက်မှာဖြစ်ရတဲ့လူသားတွေပြီးအထူးဥစားပေးပြီးတော့အထောက်အကူမလိုဘူးလားလိုပါတယ်။ဒါကြောင့်ပေးတဲ့ကောင်းတရားလို့ဒီဒါနသီလတမာတိကျင့်ကြံလို့ဆိုရဲရှင်အိုကြီးလေးလုံးကိုမြှုပ်နှံတော့အောင်ဖြင့်တနည်းအားဖြင့်ကောင်းမှုကြီးလေးမျိုးကိုပြုလုပ်တော့အောင်ဖြင့်ဆောင်နိုင်ရတဲ့ပုဂ္ဂိုလ်ကြီးဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်ကောင်းမှုဆောင်ဆိုတဲ့တရားကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်ဗျာ။သောအာ
တုတဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတံတဗ္ဗဘုရားတုဝါဝေနတရာဒုခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတံတဗ္ဗဓမ္မတုဝါဝေနတရာဒုခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတံတဗ္ဗတံဃာတုဝါဝေနတရာဒုခိဝန္တုတိတိတုံမင်္ဂတေတရားနာပိသပေါင်းတော်ဘုရားတာအနန္တတ္တဝအနန္တတို့အားသဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းဆိုရမြမင်္ဂလာဝါဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေ။သဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာဆောင်ကျင့်နေကြကုန်သောနာမိမိတို့မှာဆောင်ကျင့်နေကြကုန်သောနာမိမိတို့သာသနာမိမိတို့ကဘာမှာဆောင်ကျင့်နေကြကုန်သောနာမြန်တာကောင်းတာပေါင်းတို့ကနေပဲဟောကံတို့ကောင်းစွာမသိဆောင်ရှောက်တော်မူနိုင်ကြပါစေ။သဗ္ဗဟောရတုဘဝေနကိင္ဃဝါလူတေစုမကပွင့်တော်မူကြရဲ့သုတ္တတဘာမေခင်ကိုယ်တော်မြတ်တို့ရဲ့တဘူတေသောအာဓုဘောတော်တို့ရ၎င်းသဗ္ဗဓမ္မနုဘဝေနမေလျာပုရိရနိဗ္ဗာန်ပရိသေသောသောစေနာတို့တရားတော်မြတ်တို့ရဲ့ဘူတေသောအာဓုဘောတော်တို့ရ၎င်းသဗ္ဗတန်ဃနုဘဝေနဘဂတံလေးရောက်ပလတံလေးရောက်သောသောရှောတော်ရိယသံဃာရှင်မြတ်တို့နဲ့ကတိလဘုဒ္ဓမာတိကိုခေတ္တဘုတို့နဲ့ပြည့်စုံတော်မူရတဲ့တဘူတိတံဃာအရှင်ဘုရားရှင်မြတ်ပေါင်းတို့ရဲ့တဘုဒေဇောအာနုဘောတော်တို့ကြောင့်၎င်းတရားလျောညပါပေသာမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခေကိုစိတ်တရားချမ်းမာချမ်းသာခြင်းရှိရာဂုံဒီဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း